Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ2016ခုနှစ်မတ်လ12ရက်စနေနေ့ညဘက်9:00နာရီ20:00စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းတိုမီတာ24 25 30နဲ့50တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလောပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်တာညူပါဒီကုလသမဂ္ဂကကမ္ဘာကထပြုစီစဉ်တဲ့ဆီးရီးယားညီညာရေးဆွေးနွေးပွဲတွေကိုစီစဉ်ထားတဲ့အချိန်မှာတင်းလာနေမှာဆက်လုပ်သွားမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။နောက်ရှီကာဂိုမြို့မှာလုပ်တဲ့ဒီမက်ဆစ်ယုံပွဲမှာဆန္ဒပြသူတွေပေါ်ကြမ်းဖက်အောင်လှုပ်ဆော်ရဲဆိုပြီးတော့ Republican Party ကုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ Donald Trump ကိုလူတွေကအပြစ်တင်ပြောဆိုနေပါတယ်။ဆားတဲ့ဒီထိတ်တန့်ရောက်တဲ့တွေကိုကြီးညာပေးတော့ရှိပါတယ်မနက်လာ
။ကောင်းပါပြီရှင်။နောင်တက်လာမဲ့အစိုးရတဲ့ကိုဦးဆောင်မဲ့သမ္မတနဲ့ဒုသမ္မတနှစ်ဦးကိုမြန်မာနိုင်ငံသူနိုင်ငံသားတွေဘယ်လိုသဘောထားအမြင်တွေရှိနေပါသလဲ။
ကျွန်တော်တို့လူလာတာကလူလလ 100% လုံနိုင်တဲ့အစိုးရတဲ့တခုကိုမြင်လို့အဲ့ဒီအစိုးရကလည်းကျွန်တော်တို့ပြည်ပြည်အတွက်အကောင်းဆောင်ကျင်းသွားနိုင်တယ်လို့ကျွန်တော်မျှော်လင့်ထားပါတယ
်။လူအခွင့်ရေးလှုပ်ရှားသူတူဖြစ်တဲ့ဆိုရော့စော်ဖိုးခွာပြောတော်တော့ပါရှင်အပြည့်စုံကိုတော့တရင်တွေအပြီးမှကြားရမှာပါ။ထပြင်းတာချီလိတ်မြို့နယ်ကရက်ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်မြို့နယ်အတွင်းကစစ်စေးရဲကိတ်တခုမှမူရစ်ဆေးနဲ့လက်နက်တွေတဲလာတဲ့မြန်မာနိုင်ငံသား၄ဦးဖမ်းဆီးမိတဲ့တရင်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေတခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝင်မှာတော့တိုက်ရိုက်လေလံဆွေးနွေးခန်းကိုကြားရဖို့ရှိပါတယ်။ခုပထမဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့တရင်တွေကိုကိုသားညွန့်ဦးနဲ့ကိုရဲကောင်တို့ကပြောပြပေးကြပါအောင်ရှင
်။ကုလသမဂ္ဂကကမ္ဘာကထပြုစီစဉ်တဲ့ဆီးရီးယားညီညာရေးဆွေးနွေးပွဲတွေကိုစီစဉ်ထားတဲ့အချိန်တနင်္လာနေ့မှာလှုပ်သွားမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။ဆီးရီးယားဆွေးနွေးပွဲကဒီမစ္စတာကယ်ရီရဲ့အဆိုအဖြစ်အပြစ်ရသဘောတူညီချက်ကိုချိုးဖောက်တယ်လို့ဆွဆွဲတာတွေရှိတဲ့ကြားကပဲဆွေးနွေးပွဲကိုလှုပ်မှာဖြစ်ပါတယ်။ဆီးရီးယားကတိုက်ပွဲတွေကိုဘယ်လိုလျှော့ချမယ်ဆိုတာစူးစမ်းအဖြစ်ရှာဖို့အတွက်ရုရှားနဲ့အမေရိကန်ကလေ့လာဆောင်ကြည့်သူတွေဂျနီဗာနဲ့ MN မြို့တွေမှာဒီကနေ့တွေ့ဆုံဆွေးနွေးကြမယ်လို့မစ္စတာကယ်ရီကပြောပါတယ်။တိုက်ပွဲဖြစ်တဲ့ချင်းဒီဟာ80ရာခိုင်နှုန်းကနေပြီးတော့90ရာခိုင်နှုန်းအထိရောကျသွားပုံရပြီးတော့ဒါတကယ့်ကိုပဲအရေးကြီးပါတယ်လို့မစ္စတာကယ်ရီကဒီကနေ့ Saudi Arabia မှာပြောပါတယ်။ဒီတော့ဒီမှာပဲဆီးရီးယားဆွေးရအနေနဲ့အပြည့်ရသဘောတူညီချက်ပေါ်မှာအခိုင်အမာဆက်ပြီးတော့ရပ်တည်နေတယ်လို့ဆီးရီးယားနိုင်ငံရဲ့ဝန်ကြီး Walid Mualem ကပြောပါတယ်။ဒါပေမဲ့လို့ညီညာရေးဆွေးနွေးပွဲတက်မဲ့အဆွေရကူစလေအဖွဲ့ဟာဆွေးနွေးပွဲလာတက်မဲ့အတက်ခံဘက်ကကူစလေအဖွဲ့ကို24နာရီပဲစောင့်မယ်လို့ဆိုပါတယ်။ဆွေးနွေးပွဲတက်မဲ့တာဝန်တွေတင်းနေနေမှာဂျနီဗာကိုသွားမယ်လို့ Mualem ကဒီကနေ့ Damascus မှာပြောပါတယ်။နိုင်ငံရဲ့ဝန်ကြီးဟာဆွေးနွေးပွဲတွေမစခင်မှာပဲရပ်အောင်လုပ်နေတယ်ဆိုပြီးတော့ဆီးရီးယားတိုက်ခံတာဝန်ရှိသူတူကပြောဆိုခဲ့ပါတယ်။
စနေနေ့ကအမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားတို့ဟာနှစ်စဉ်ပြုလုပ်နေကြပူးတွဲစစ်ရင်လေ့ကျင့်မှုတွေကိုစတင်လိုက်ပါတယ်။မြောက်ကိုရီးယားဘက်ကအခုလိုစစ်ရေးလေ့ကျင့်မှုတွေဟာတိုက်ခိုက်မှုတစ်ခုခုဖြစ်လာခဲ့ရင်ချက်ချင်းတုံ့ပြန်လက်စားချင်မယ်လို့နှစ်စဉ်လုပ်နေကြတိုင်းချင်းချောက်ခဲ့ပြီးတဲ့နောက်ရပ်ပိုင်းအကြာမှာအခုလိုပူးတွဲစစ်ရေးလေ့ကျင့်မှုတွေကိုစတင်ခဲ့တာပါ။နှစ်စဉ်ပြုလုပ်နေကြအမေရိကန်နဲ့တောင်ကိုရီးယားပူးတွဲစစ်ရေးလေ့ကျင့်မှုတွေဟာရက်သက်တစ်ပတ်၈ပတ်ထိကြာမြင့်ပြီးစနစ်ကျစီစဉ်ဆောင်ရွက်ထားတာပါ။စနေနေ့ကပြုလုပ်တဲ့စစ်ရေးလေ့ကျင့်မှုတွေထဲမှာအမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေဟာတောင်ကိုရီးယားနိုင်ငံအရှေ့ဘက်ကမ်းခြေမှာတိုက်ခိုက်ရင်နေနဲ့ထိုးစစ်ဆင်နဲ့ပုံစံနဲ့လေ့ကျင့်ခဲ့ကြပါတယ်။ဒီစစ်ရေးလေ့ကျင့်မှုမှာတောင်ကိုရီးယားတပ်ဖွဲ့ဝင်3သိန်းနဲ့အမေရိကန်တပ်ဖွဲ့ဝင်အနည်းဆုံး 18,000 လောက်ပါဝင်ပြီးလုခဲ့သမျှထဲမှာပမာဏအကြီးဆုံးစစ်ရေးလေ့ကျင့်မှုဖြစ်တယ်လို့တောင်ကိုရီးယားရဲ့ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။စစ်ရေးလေ့ကျင့်မှုတွေမစတင်ခင်အမေရိကန်ဘက်ကထုတ်ပြန်တဲ့ကြေညာချက်မှာပိုဟန်းမြို့အနီးမှာပြုလုပ်တဲ့လေ့ကျင့်မှုမှာအမေရိကန်မရိန်းတပ်ကလေယာဉ်55စီးနဲ့အမေရိကန်နဲ့တောင်ကိုရီးယားစစ်သမောအစီး30ပါဝင်တယ်လို့ဖော်ပြခဲ့ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေကိုတိကျပြင်းထန်တဲ့ကိုရီးယားစတိုင်ဘလစ်ကရစ်တိုက်ခိုက်မှုမျိုးနဲ့လက်တုံ့ပြန်မှုပြင်ဆင်ထားတယ်လို့မြောက်ကိုရီးယားစစ်တပ်ကပြောပြအားခဲ့တာဖြစ်ပါတယ
်။ရှီကာဂိုမြို့မှာလှုပ်တဲ့ဒီမက်ဆွတ်စီယုံပွဲမှာဆန္ဒပြသူတွေပေါ်ကြမ်းဖက်အောင်လှုံ့ဆော်ရဲဆိုပြီးတော့ Republican Party ကုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ Donald Trump ကိုလူအချို့ကဖြစ်တင်ပြောဆိုပါတယ်။အဲ့ဒီမက်ဆွတ်စီယုံပွဲလှုပ်ဖို့စီစဉ်ထားတဲ့နေရာမှာရုံးစံခတ်ဖြစ်တာမို့လို့ပွဲကိုလည်းဖျက်လိုက်ရပါတယ်။တောက်ချာနေ냐ကမက်ဆက်စီယုံပွဲဆင်းမြင့်ပေါ်ကိုဒိုနယ်ထရန့်ရောက်မလာခင်မှာထောင်နှန်းရှိတဲ့ဆန္ဒပြကန့်ကွက်သူတွေနဲ့မစ္စတာထရန့်ကိုထောက်ခံသူတွေကြားမှာယုံရင်ဆန့်ခတ်မှုဖြစ်တာပါ။ကြင်ကြင်ရံဖြစ်ကြတာကိုမစ္စတာထရန့်ကပယ်ချပြီးတော့ဆန္ဒပြသူတွေဟာအခြေခံဥပဒေအရသူ့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်တယ်ဆိုပြီးတော့ပြောနေပါတယ်။မတ်လ15ရက်နေ့အင်္ဂါနေ့မှာလုပ်မဲ့ Illinois ပြည်နယ် Primary ဒီပနားမရွေးချယ်ပွဲမတိုင်ခင်သူ့ကိုထောက်ခံသူတွေကိုမေကွန်းပြောဖို့တဲ့မစ္စတာထရန့်ကစီစဉ်ထားတာပါ။စနားပြတဲ့အတွက်အရင်ကအကျိုးဆက်တွေရှိခဲ့ပြီးပဲအခုတော့ဘလူးအကျိုးဆက်တွေမှဖြစ်မလာဘူးဆိုတာကိုစနားပြသူတွေနားလည်ကြတယ်လို့ Saint Louis မြို့ Mr. Sion ဘက်မှ Mr. Trump ကပြောပါတယ်။အဲဒီမှာလဲစနားပြသူတွေရှိတာကြောင့်လုံခြုံရေးတွေရှင်းပြီးတော့မှပဲသူ့ရဲ့မိကုံးကိုပြောနိုင်တာပါ။ Chicago မှာဖြစ်တဲ့ဒီရုံးဆန်ခတ်မှုနဲ့ပတ်သက်ပြီးတော့ Trump ရဲ့ပြိုင်ဘက်ဖြစ်သူ Tellot Dorman မာကူရူဘီယိုကထရမ့်ကိုအပြစ်တင်ပြောဆိုတာမျိုးမလုပ်တော့ပေမဲ့ထရမ့်ရဲ့ပြောဆိုတွေကအခုလိုမျိုးပောက်ကွဲမှုတွေကိုဖြစ်လာစေတယ်လို့ဆိုပါတယ်
။ပြင်သစ်နိုင်ငံဆာလစ်မြို့မှာဆွေပြောင်းဒုက္ခသည်စခန်းတစ်ခုရှိနေတာကိုကွန်ကွတ်ဆန္ဒပြသူတွေကတရားတွေကိုပိတ်ကားတရားတွေကိုမီးရှို့ပြီးနိုင်ငံသားတွေအိမ်ပြန်ကြဖို့တောင်းဆိုပြီးတဲ့နောက်ပြင်သစ်ရဲတပ်ဖွဲ့ကလူ14ယောက်ကိုဖမ်းလိုက်ပါတယ်။သူတို့ကသူတို့ Identity Generation လို့ခေါ်တဲ့ဆန္ဒပြသူတွေဟာအိမ်ပြန်ကြလုံးဝလက်မခံဘူးလို့ရေးထားတဲ့စာတမ်းတွေကိုကင်ဆောင်ထားပြီးဒီကနေ့မနက်အစောပိုင်းကစုဝေးဆန္ဒပြကြတာပါ။ဆာလစ်မြို့ထဲကိုဆွေပြောင်းဒုက္ခသည်တွေဝင်လို့ရနေတဲ့တရားတွေကိုလည်းပိတ်ပလိုက်တယ်လို့ဆန္ဒပြအုပ်စုရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အင်္ဂလိပ်ဒုမြောက်ကိုဖျက်ပြီးဗြိတိန်နိုင်ငံကိုသွားဖို့မျှော်လင့်ထားတဲ့ဆွေပြောင်းဒုက္ခသည်တွေအတွက်ဆာလစ်မြို့ဟာအတားအဆီးခုဖြစ်လာနေတာပါ။ထောင်ပေါင်းများစွာသောသူတွေဟာတော့အုပ်လို့တည်ထားကြတဲ့ဒုက္ခသည်စခန်းမှာဆိုးဝါးတဲ့အခြေအနေနဲ့နေထိုင်နေကြရတာပါ။ပြင်သစ်မြောက်ပိုင်းကန်ယူရန်တစ်လျှောက်မှာအခြားစခန်းအသေးလေးတွေလည်းရှိအသေးလေးတွေလည်းရှိနေပါတယ်။ရွှေပြောင်းဒုက္ခသည်တွေကိုတိုက်ခိုက်သူတွေလို့တန်ရရှိတဲ့ရွတ်တက်ဖွဲ့ဝင်ဝစ်စုံဝစ်စင်ထားသူလူ9ယောက်ကိုတောက်ကြနေမှာဆာလစ်မြို့လုံခြုံရေးတပ်ဖွဲ့တွေကထိန်းသိမ်းခဲ့တာဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကနေပြီးနိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်။အာဖဂန်နစ္စတန်လေကြာဟာ2020ပြည့်နှစ်ရောက်တဲ့အထိလိုအပ်တဲ့အင်အားဆင့်ကိုရအောင်မှာမဟုတ်ဘူးလို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးတူကပြောလိုက်ပါတယ်။လီဒါအတွက်မှားထားတဲ့လေရင်တချို့ဟာ2018ခုနှစ်အထိအာဖဂန်နစ္စတန်နိုင်ငံကိုရောက်အောင်မဟုတ်ဘူးလို့ဗိုလ်ချုပ်ကြီးဂျွန်ကန်ဘယ်ကပြောသွားတာပါ။သူဟာအာဖဂန်နစ္စတန်ကဒီအမေရိကန်နဲ့မြောက်အတလန်တိတ်စာချုပ်နေတူအဖွဲ့တပ်မှုဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်ကမှတာဝန်သက်တမ်းကုံဆုံးခဲ့ပါတယ်။လေရင်သစ်တွေအတွက်လေရင်မှုတွေကိုလေ့ကျင့်ဖို့နောက်ထပ်2နှစ်3နှစ်ထပ်လိုအောင်မယ်လို့လည်းသူကရှင်းပြပါတယ်။အာဖဂန်နစ္စတန်ကနိုင်ငံတကာတပ်ဖွဲ့တွေကိုဗိုလ်ချုပ်ကြီးကန်ဘယ်ဦးဆောင်ခဲ့တဲ့18လကြာကာလအတွင်းမှာအာဖဂန်လီကြောင်ဆွမ်းဆောင်ရည်မှာတိသာထင်ရှားတဲ့တိုးတက်မှုတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့လို့အာဖဂန်လီတက်တိုးတက်လာဖို့အတွက်အမေရိကန်ပြည်တော်စုကစလုပ်တာဟာတိတ်ကိုနှောက်ကြတယ်လို့တော့သူကပြောပါတယ်။ဥမာအဖြစ်တော့2014ခုနှစ်မှာအာဖဂန်လီတက်ကလီကြောင်ထောက်ပံ့ရေးလုပ်ငန်း85ကြိမ်လုပ်ခဲ့ပြီးတော့2015ခုနှစ်ကျရင်တော့4,485ကြိမ်လုပ်ခဲ့တာကိုသူကထောက်ပြခဲ့ပါတယ်။
ဟာမတ်စ်တွေထိန်းချုပ်ထားတဲ့ဂါဇာဒေသမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်10နှစ်သားအရွယ်ပါလက်စတိုင်းကလေးငယ်တဦးသေဆုံးခဲ့တယ်လို့သိရပါဗါးကလေးငယ်အကိုဖြစ်သူဟာသူတို့တွေအိပ်ပျော်နေတဲ့ဒုံးကြီးအပိုင်းစားတစ်ခုသူတို့အိမ်ကိုထိမှန်ပြီးအိမ်ခေါင်မွပြိုကျခဲ့တာလို့ရိုက်တာသတင်းဌာနကပြောခဲ့ပါဗါးအရေးပေါ်ကားကိုဖုံးဆက်ပြီးခေါ်ခဲ့ပေမဲ့နှစ်နာရီလောက်ကြာတဲ့အထိရောက်မလာခဲ့တဲ့အတွက်ကလေးငယ်ကိုကားနဲ့ပဲဆေးရုံခေါ်သွားခဲ့ကြတယ်လို့ပြောပါဗါးတောက်ကြနေညနေပိုင်းကအစ်စရင်းနိုင်ငံတောင်ပိုင်းမှာဒုံးကြီးတွေအမြောက်များကြားရောက်ခဲ့ပြီးတဲ့နောက်ဟာမတ်စ်သွေးကြွတွေရဲ့လက်ကျင်ရေးစခန်းတွေကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကထုတ်ပြန်ချက်ကြေညာတစ်ခုကြညာချက်တစ်ခုထဲမှာပြောထားပါတယ်။ဒုံးကြီးတွေကြောင့်ထိခိုက်ဒဏ်ရာရတဲ့သူတဦးမှမရှိဘူးလို့အာနာဘိုင်းကပြောပါတယ်
။လေဘနွန်ခြေဆိုင်ဟစ်စ်ဘိုလာအဖွဲ့ကိုအကြမ်းဖက်ဝါဒကန်ဆွဲတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့အဖွဲ့ဝင်22နိုင်ငံပါတဲ့အရပ်အဖွဲ့ချုပ်ကနေပြီးတော့တရားဝင်တတ်မှတ်လိုက်ပါတယ်။ကယ်ရီမြို့တော်မှာတောက်ကြနေတဲ့ကကျင်းပါတဲ့အရပ်အဖွဲ့ချုပ်ဝန်ကြီးများစည်းဝေးမှာအများစုရဲ့ထောက်ခံချက်နဲ့အဲ့လိုမျိုးတတ်မှတ်လိုက်တာဖြစ်ပါတယ်။လေဘနွန်ရဲ့ဒီအီရန်နိုင်ငံတွေကဝန်ကြီးတွေကဒီကိစ္စကိုမထောက်ခံပါဘူး။ဒါရှီယာမွတ်စလင်အီရန်နိုင်ငံနဲ့ဆွန်နီမွတ်စလင်တွေလွှမ်းမိုးထားတဲ့ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီတို့ကြားဆက်ဆံရေးမကောင်းလာတာကိုထင်ဟပ်နေပါတယ်။အီရန်နိုင်ငံဟာဟစ်ဘိုလာအဖွဲ့ကိုအဓိကထောက်ခံတဲ့နိုင်ငံဖြစ်ပြီးတော့ဆီးရီးယားနဲ့ယီမန်နိုင်ငံတွေကပြည်ပခါတွေမှာဒေသတွင်းပြိုင်ပွဲဖြစ်တဲ့ Saudi Arabia နိုင်ငံနဲ့ဆန့်ကျင်ဘက်မှာရပ်တည်နေကြတာဖြစ်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းမှာရှိတဲ့ခတ်တပုံပြတ်မှတ်တွေကိုတူရကီကလေကြောင်းကနေပြီးတော့တိုက်ခိုက်တဲ့နေရာမှာစစ်သွေးကြွ68ဦးထက်မနည်းသေဆုံးခဲ့တယ်လို့တူရကီစစ်ဘက်ကကြေညာပါတယ်။မရှလာကူအနီကလုတ်ခဲ့တဲ့အဲ့ဒီလေကြောင်းတိုက်ခိုက်မှုမှာ F-16 နဲ့ F-4 တိုက်လေယာဉ်တွေနဲ့ PKK ကတ်သဘုံတွေရဲ့စခန်းတွေနောက်လက်နက်တူလောင်ရေးနေရာတွေနဲ့အဆောင်တွေကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။နေရာ၅ခုကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့စစ်ဖက်ကပြောပါတယ်။တူရကီအနေနဲ့အစိုးရနဲ့သဘုံကြားညီညာရေးဆွေးနွေးမှုတွေပြတ်ခဲ့တဲ့နောက်ဇူလိုင်လကလေးကစပြီးတော့ PKK စခန်းတွေကိုစစ်ဆင်တိုက်ခိုက်ခဲ့တာပါ။ PKK အဖွဲ့ကတော့တူရကီနဲ့အနောက်မဟာမိတ်နိုင်ငံတွေဘက်ကအကြမ်းဖက်အဖွဲ့စည်းဖြစ်နေသတ်မှတ်ထားပါတယ်။ဒီဖွဲ့ဟာတူရကီနိုင်ငံတွင်သူရဲ့ဒေသတွင်ကိုပိုင်အုပ်ချုပ်ခွင့်ရဖို့အတွက်လက်နက်ကင်တိုက်ပွဲဝင်နေကြတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့လေယာဆိုက်ပျိုးရေးကဏ္ဍမှာဒီအမျိုးသမီးတွေပါဝင်တဲ့အခမ်းကဏ္ဍအပေါ်မှာတာဝန်ရှိသူတွေနဲ့လေးလာသူတွေကအထူးအလေးထားပြောဆိုမှုတွေရှိပါတယ်။အထူးသဖြင့်တော့ဒီတိုင်းပြည်ရဲ့စီးပွားရေးအခြေအနေကြောင့်အမျိုးသားအများပြားဟာပြည်ပနိုင်ငံတွေမှာအလုတ်သွားလုပ်နေကြရတာကိုထောက်ပြကြပါတယ်။ကမ္ဘောဒီးယားအမျိုးသမီး85ရာခိုင်နှုန်းလောက်ဟာဆိုက်ပျိုးရေးကဏ္ဍမှာလုပ်ကင်နေကြတယ်လို့ကမ္ဘာ့ဘဏ်ကနေပြီးတော့ပြောပါတယ်။ 2015ခုနှစ်နှောင်းပိုင်းမှာတော့ကမ္ဘောဒီးယားဆွေကဒီလေယာစိုက်ပျိုးရေးကဏ္ဍမှာကြားမခွဲခြားတဲ့မူဝါဒတွေကိုချမှတ်ခဲ့ပါတယ်။ကြီးလက်ဒေသကအမျိုးသမီးတွေရဲ့အခြေအနေတိုးတက်လာစေဖို့အပြင်လေယာကဏ္ဍမှာအမျိုးသမီးတွေပို့ပြီးတော့လုပ်ကင်လာကြစေရေးတွန်းအားပေးဖို့ရည်ရွယ်တာဖြစ်ပါတယ်။အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေပေါင်းပြီးတော့ National Champion Women Farmer Forum ဆိုတာကိုပထမဆုံးအကြိမ်ဖြစ်တဲ့ကမ္ဘာ့ကထပြုစီစဉ်ကျင်းပခဲ့ပါတယ်။ကြီးလက်ဒေသတွင်းကအမျိုးသမီးတွေအပေါ်တည်ရောက်နေတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့မြို့နယ် KI 24ခုကထူးချွန်ထပ်မြက်တဲ့လယ်သမားအယောက်100ကိုရွေးချယ်ပြီးတော့ဆွေးနွေးပြောဆိုဖို့စီစဉ်ပေးထားတာဖြစ်ပါတယ်။ကမ္ဘာစစ်ကြီးနှစ်ခုနဲ့လူသားတွေအတွက်အဆူအဆုံဖြစ်ရတဲ့ချို့ကိုကြုံတွေ့ခံစားခဲ့ရသူအစ္စရေးနိုင်ငံသားတူကိုကမ္ဘာအသက်အကြီးဆုံးမြို့သားဖြစ်တဲ့ Guinness ကမ္ဘာမှတ်တမ်းစာအုပ်ကနေပြီးတော့တောက်ကြနေမှာတတ်မှတ်ဖော်ပြလိုက်ပါတယ်။အသက်ရှိရှိနေထိုင်ရတာအတွက်သူ့မှာဘလို့လှုပ်ဝက်ချက်မှမရှိပါဘူးလို့အသက်112နှစ်အရွယ်ရှိနေပြီဖြစ်တဲ့ Crystal ကပြောပါတယ်။အရာရာကိုဒီကောင်းငင်ပုံကနေပြီးတော့ပြန်တမ်းပြတာဖြစ်ပြီးတော့ဘာကြောင့်ဆိုတာကိုကျွန်တော်တို့ဘယ်တော့မှသိမှာမဟုတ်ဘူးလို့သူကပြောပါတယ်။ Crystal ကို2003ခုနှစ်ကပိုလန်နိုင်ငံမှာမွေးဖွားခဲ့ပြီးတော့ဟစ်တလာရဲ့နာဇီတပ်တွေပိုလန်နိုင်ငံကိုသိမ်းပိုက်လိုက်တဲ့အချိန်ထိမိသားစုတကြားလုံးလုပ်ငန်းမှာသူလုပ်ကင်ခဲ့ပါတယ်။ခရစ်စတီယန်နဲ့ဒီသူ့ရဲ့မိသားစုဟာနာမည်ဇူးနဲ့ကြော်ကြတဲ့ဝါဆော့စင်ကြေဘုံနေရာမှာနေထိုင်ခဲ့ကြရပါတယ်။အဲဒီမှာထောင်ပေါင်းများစွာသောဂျူးလူမျိုးတွေကိုပိတ်ထားပြီးတော့သူတို့တဲကအားလုံးနှိပါကိုနာဇီတွေရဲ့သေမင်းတမန်စခန်းတွေစီကိုပို့ခဲ့တာပါ။ခရစ်စတီယန်ကိုအော့စ်ဝစ်အကျဉ်းတော်မှာထည့်ထားခဲ့ပြီးသူပြန်လွတ်လာချိန်မှာကိုယ်လေးချိန်38ကီလိုဂရမ်ပဲရှိပါတယ်။သူ့ရဲ့ဇနီးနဲ့ကလေးတွေကတော့တတ်ခံခဲ့ရတာပါ။အဲဒီနောက်တော့ခရစ်စတီယန်ဟာအစ်စရေးကိုပြန်လက်ထပ်ပြီးတော့အောင်မြင်တဲ့တကြားလုံးစီးပွားရေးလုပ်ငန်းတစ်ခုကိုထူထောင်ခဲ့ပါတယ်။ဒီအသက်အရွယ်အထိရောက်ရတာကိုအခွင့်အတူကြီးတရားဖြစ်နေသူ့ရဲ့ဖခင်ဖြစ်သူကယူဆတယ်လို့ခရစ်စတီယန်ရဲ့သမီးဖြစ်သူကပြောဆိုခဲ့ပါတယ
်။စနေနေ့ညပိုင်းနောက်ဆုံးသိထားရတဲ့သတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရဲကောင်တို့ကပြောပြပေးသွားတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်။ပြည်သူလွတ်တော်အမျိုးသားလွတ်တော်နဲ့တပ်မတော်ကရွေးချယ်တင်မြှောက်လိုက်တဲ့ဒုသမရရဲ့ကိုရဲအချက်အလက်တွေကိုအများပြည်သူသိရှိနိုင်အောင်လို့နိုင်ငံပိုင်သတင်းစာတွေကတစင်ထုတ်ပြန်ကြေညာလိုက်ပါတယ်။နောင်တက်လာမယ့်အစိုးရတစ်ကိုဦးဆောင်မဲ့သမရနဲ့ဒုသမရနှစ်ဦးကိုပြည်ထောင်စုလွတ်တော်မှရှေ့သတင်းပတ်တဲ့မဲခွဲဆုံးဖြတ်ရွေးချယ်ကြတော့မယ့်အချိန်မှာမြန်မာနိုင်ငံသူနိုင်ငံသားတွေဘက်ကအခုတက်လာမယ့်အစိုးရတစ်ကိုဦးဆောင်မဲ့သမရတွေအပေါ်ဘလို့မျှော်လင့်ချက်တွေရှိနေသလဲ၊ဘလို့သဘောထားမြင်တွေရှိနေသလဲဆိုတာကိုမှတ်စုမုံကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ပါတယ်ဒီကနေ့မတ်လ12ရက်နေ့စနေနေ့တို့နိုင်ငံပိုင်သတင်းစာတွေမှာပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ကရွေးကောက်တင်မြှောက်လိုက်တဲ့ဒုသမ္မတနှစ်ဦးတက်မတော်ကနေတင်မြှောက်လိုက်တဲ့ဒုသမ္မတတဦးအပါအဝင်ဒုသမ္မတ3ဦးရဲ့ကိုယ်ရေးရာဇဝင်အချက်အလက်တွေကိုအများပြည်သူသိရှိနိုင်အောင်ထုတ်ပြန်ကြေညာလိုက်တာပါရှေ့သတင်းပတ်မတ်လ15ရက်နေ့ကျရင်ပြည်ထောင်စုလွှတ်တော်မှမဲခွဲဆုံးဖြတ်ပြီးတော့မဲအများစုရရှိသူကိုနိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ပြီးကျန်နှစ်ဦးကိုတော့ဒုသမ္မတ1ဒုသမ္မတနှစ်ရာထူးတွေကိုပြည်ထောင်စုလွှတ်တော်မှခန့်အပ်မှာဖြစ်ပါတယ်။နောက်တက်လာမယ့်အစိုးရတစ်ကိုဦးဆောင်မဲ့သမ္မတနဲ့ဒုသမ္မတတွေအပေါ်မှာအစိုးရတဦးလည်းဖြစ်လူခွေလှုပ်ရှားသူတဦးလည်းဖြစ်တဲ့အစိုးရစောဖို့ခွားကအကောင်းမြင်မျှော်လင့်ပါတယ်
။ကျွန်တော်အခုတို့ရွေးချယ်လာမယ့်ဟာတွေအပေါ်မှာပေါ့ဒီအစိုးရတစ်အတွက်ပေါ့နော်ဒါအစ်စ်ဆိုတဲ့အပေါ်မှာပေါ့နော်ကျွန်တော်ကြိုးဆိုတယ်ဒီအပေါ်မှာလည်းကျင့်တတ်မှုလည်းရှိတယ်မျှော်လင့်ချက်တွေကတော့ဘာတွေထားလဲဆိုတော့အရင်ပုံစံတွေနဲ့မတူနေတဲ့ကြောင်းလဲတဲ့အကောင်းဘက်ကိုကျွန်တော်မျှော်လင့်ထားတဲ့အရာတွေကိုလုပ်ကင်ဆောင်ရွက်တော့နိုင်တယ်လို့ကျွန်တော်အများကြီးကျွန်တော်မျှော်လင့်ထားပါတယ်ဟုတ်ကဲ့
ဒီရှေ့ဆက်လာမယ့်၅နှစ်တက်တန်းအတွင်းဒီသမရတွေဥဆောင်မဲ့လှုပ်ဆောင်ချက်တွေဥဆောင်မှုတွေအပေါ်မှာရောဘလောက်ထိများမျှော်လင့်ချက်ထားပါလဲရှင်ဘလောက်တိုင်းတာထိမှဥဆောင်မှုပေးနိုင်မယ်လို့ရောယုံကြည်ပါလဲရှင
်ပြည်သူတွေကနေတော့ပဲလိုလားတယ်ပြည်သူတွေနဲ့တိုက်ရိုက်သက်ဆိုင်တဲ့ပြည်သူတွေနဲ့တိုက်ရိုက်ဟောလွတ်လပ်စွာပါတော့တိုင်းပြည်ရဲ့ရှေ့အတွက်ဥချုံနိုင်တဲ့လူတွေရဲ့ပါဝင်လုပ်ကင်ဆောင်ရွက်နိုင်တဲ့အတော်ဒီအပြည့်နဲ့ 100% လုပ်နိုင်မယ်ဆိုလို့ရှိရင်တော့အရင်ကောင်းမယ်လို့ကျွန်တော်ပြောပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့အဟောင်းပါကအရက်တာသူရလို့ကတ်တပ်ပြီးမဲ့လေကျွန်တော်တို့မှာကမလွတ်မကင်းရမကင်းကြောင်းနေနဲ့လောက်ကင်ဆောင်ရဲ့နေရာတွေအပိုင်းတွေမှာလည်းကျွန်တော်တို့ပြေးထားတာနေရာတော့အဲဒီဟာတွေရှိနေတဲ့နေရာတော့ကျွန်တော်တို့အတွက်အကောင်းဘက်ကမလာနိုင်ဘူးလို့ကျွန်တော်ပြောထင်ထားပါတယ်ဒါကြောင့်ကျွန်တော်တို့လူလာတာကလူလာ 100% လုံနိုင်တဲ့အစိုးရတစ်ခုမျှလင့်လို့အဲဒီအစိုးရကလည်းကျွန်တော်တို့ပြည်ပြည်အတွက်အကောင်းဆောင်ကျင်းသွားနိုင်တယ်လို့ကျွန်တော်မျှော်လင့်ထားပါတယ်ဟုတ်တယ
်အစိုးရစောဖို့ခွာလို့ပါပဲရန်ကုန်မြို့ခံဦးမြတ်ကျော်ဝင်းကလည်းအနိုင်ရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်ပြီးတော့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရစလုံးကရွေးကောက်တင်မြှောက်ခြင်းကိုခံလိုက်ရတဲ့ဦးထင်ကျော်နဲ့ချင်းတိုင်ရင်သာဦးဟင်နရီဘန်တီယူတို့ဟာသမရရေးချင်းနဲ့အညီနိုင်ငံတော်ကိုဦးဆောင်နိုင်မဲ့သူတွေအဖြစ်ရှုမြင်ပါတယ်
အခု
ုရေးဖြတ်တင်ရောက်တဲ့ဒုတိယသမ္မတ၃ဦးပေါ့နောက်သမ္မတတယောက်တင်နေဒီလိုဘက်ကမြောက်ကျင်းနဲ့အမေရိကပဲရပါတယ်ဦးထင်ကျော်နဲ့ဟိုဟန်ဒီလက်ပံချီစစ်တပ်ကတင်တော့မပြောဘူးပေါ့ဒီနေ့ကတို့ဘက်ကဒီဘက်တင်နေမြောက်ကျင်းတော့တိုင်းပြည်မှာတော်တော်လေးသဘောကျပါတယ်ဦးထင်ကျော်ဆိုလည်းတကယ်အရေးကြီးတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်မျိုးတင်တော့အများသဘောကျပါတယ်လူနေနာမီနဲ့ဟုတ်ပြီလားအဲ့လိုပဲချင်းတင်နေတာချင်းတိုင်းကသာတမလို့တော့ပါပဲဒီလိုဘုံမှုပဲနောက်ဆက်မှုတင်မှာသူကချင်းမျိုးချင်းဆိုတော့မှာပါပဲဆိုင်းနာဒီမှာပါတယ်ကြားပဲဒီချင်းမျိုးဒီချမ်းမျိုးဒီချင်းမျိုးဒီဆိုင်းနာခုနှစ်မျိုးစလုံးဟလာတိုင်းကုန်တိုင်းပြည်ကဆိုင်းနာဒီချင်းမျိုးခုနှစ်ခုစလုံးပါပဲဒီပုံမှာဒီထဲမှာရှိတော့သူ့ကိုသူကလက်ခံပါတယ်အဲ့ဒီလိုမျိုးကအုပ်ပြီးလဲသံမလို့ကတင်လာလဲဟာငါတို့အမြင်သေးကြုံရအဒီ NLD မှာလဲအများစုကနိုင်ချတော့ပြစ်တော်ပဲရေးရမှာပေါ့
ရွေးကောက်ပွဲမှာအနိုင်ရပါတီ NLD ကိုမဲပေးခဲ့ပြီးတော့ဒေါအောင်ဆန်းစုကြည်ကိုတမရအဖြစ်နိုင်ငံကိုဥဆောင်ဥရွက်ပြုစေခြင်းနဲ့ဆန္ဒရှိသူတွေထဲမှာလဲထိုင်းနိုင်ငံရောက်အလုံသမားရေးလှုပ်ရှားသူတဦးဖြစ်တဲ့မတ်သက်ဦးပါဝင်ပါတယ်မတ်သက်ဦးကတော့ဒေါအောင်ဆန်းစုကြည်တမရအဖြစ်တာဝန်မယူနိုင်သေးပေမဲ့လို့ဒေါအောင်ဆန်းစုကြည်ဥဆောင်မဲ့တမရလက်ထက်နိုင်ငံကိုကောင်းအောင်ဆောင်ရွက်နိုင်မယ်လို့ယုံကြည်မျှော်လင့်ပေမဲ့လို့တက်ဖက်ကနေတင်မြောက်လာတဲ့ဒုသမ္မတရဲ့စွန့်ဆောင်နိုင်မှုအပေါ်မှာတော့စိုးရိမ်မှုတွေရှိနေပါတယ်
NLD ကတဖြည်းဖြည်းရတော့ပေါ့နော်တဖြည်းဖြည်းနဲ့ဒီနိုင်ငံရေးအကောင်းဆုံးချစ်အောင်လုပ်နိုင်မယ်လို့ကျွန်မမျှော်လင့်ထားတယ
်အခုလက်ရှိရွေးချယ်တင်မြောက်ခံဒုသမ္မတ၃ဦးဖြစ်တဲ့ပြည်ထောင်စုလွှတ်တော်ကတင်မြောက်လိုက်တဲ့ဦးထင်ကျော်အမျိုးသားလွှတ်တော်ကတင်မြောက်လိုက်တဲ့ဦးဟင်နရီဘန်တီယူနဲ့တမရတော်သားကိုစလေတွေကရွေးချယ်လိုက်တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်လည်းဖြစ်ဒုတိယဗိုလ်ချုပ်ကြီးဟောင်းလည်းဖြစ်တဲ့ဦးမြင့်ဆွေတို့၃ဦးကိုသမ္မတရေချင်းစစ်စေးရေးအဖွဲ့ကစစ်ဆေးနေပြီးဖြစ်ပါတယ်။မတ်လ၁၀ရက်နေ့ကဖွဲ့စည်းလိုက်တဲ့နိုင်ငံတော်သမ္မတရေချင်းနဲ့ပြည်စုံမှုရှိမရှိစစ်စေးရေးအဖွဲ့ထဲမှာတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်အမျိုးသားလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းပြည်သူ့လွတ်တော်ဒုက္ခရဦးတီခွန်မြတ်အမျိုးသားလွတ်တော်ဒုက္ခရဦးဝေသာအောင် NND ပြည်သူ့လွတ်တော်အမတ်ဒေါက်တာမျိုးအောင် NND မျိုးသားလွတ်တော်အမတ်ဦးပါမျိုးသိန်းနဲ့တမတော်သားလွတ်တော်ကိုစလဲဗိုလ်ချုပ်တန်းစိုးတို့ပါဝင်ပါတယ်ရှင်
အစိုးရတဲ့အပေါ်ပြည်သူလူထုရဲ့တဘောရအမြင်တွေကိုမှဆူမုံကစူးစီးတင်ပြသွားပါရှင် VOA မြန်မာပိုင်းကနေစနေနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခုတော့ထိုင်းမြန်မာနယ်စပ်မှာမူရစေဖမ်းမိတဲ့သတင်းတင်ပြပါမယ်ရှမ်းပြည်နယ်အရှေ့ပိုင်းတချီလေးမြို့နယ်ကရက်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုက်ခရိုင်မဲဆိုင်မြို့နယ်အတွင်းကစစ်ဆေးရိတ်ဂိတ်တစ်ခုကနေမြန်မာနိုင်ငံသား၄ဦးတည်လာတဲ့မူရစေဝါတွေကိုစစ်ဆေးဖမ်းဆီးရင်းနဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်ဒီပြစ်ခတ်မှုအတွင်းလူတဦးတေဆုံးပြီးတော့၃ဦးကိုဖမ်းမိခဲ့တယ်လို့သူတို့နဲ့အတူစိတ်ကြွဆင်းတဲ့သိန်းနဲ့အတူလက်နက်ခဲယမ်းတွေဖမ်းမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကဒီကနေ့စနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်အကြောင်းဆိုကတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမှကတင်ပြထားပါရယ်ရှင
်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲဆိုင်မြို့နယ်နဲ့ကရက်တာချီလေးမြို့နယ်မိုင်းကိုကျေးရွာမှာနေထိုင်နေတဲ့အခါလူမျိုးများဖြစ်တဲ့မြန်မာနိုင်ငံသားတွေကိုချင်းရိုင်ခရိုင်အတွင်းကဗန်ထန်ပူပေါင်းစစ်ဆေးရေးဂိတ်မှာမတ်လ၁၀ရက်နေ့ညနေပိုင်းကစိတ်ကြွဆေးပြားတွေနဲ့အတူစစ်ဆေးဖမ်းဆီးခဲ့တာပါသူတို့ကိုစစ်ဆေးနေစဉ်မှာတဦးကထွက်ပြေးပြီးတနက်နဲ့ပြန်လဲပြစ်ခတ်ခဲ့တာကြောင့်ထိုင်းနိုင်ငံဘက်ကလည်းပြစ်ခတ်ဖမ်းဆီးရင်းနဲ့တဦးသေဆုံးခဲ့ပြီး၃ဦးကိုတော့အရှင်ဖမ်းဆီးမိခဲ့ပါတယ်သူတို့နဲ့အတူစိတ်ကြွဆေးပြားအလုံးရည်၂သိန်းနဲ့နိုင်မမပစ္စတိုတနက်နဲ့တူကြီးစံနေစိုက်ကယ်တွေကိုလည်းသိမ်းဆည်းရမိခဲ့ပါတယ်ဒီလိုမြန်မာနိုင်ငံရှမ်းပြည်နယ်ဘက်ကမူရစေဝါတွေတည်ဆောင်လာသူတွေနဲ့ထိုင်းနိုင်ငံဘက်ကမူရစေဝါရှာဖွေဖမ်းဆီးသူတွေကြားမကြာခဏဆိုသလိုပြစ်ခတ်မှုတွေဖြစ်ခဲ့ရကြောင်းရှမ်းပြည်မူရစေဝါတိုက်ချဲ့ရေးခေါင်းဆောင်တဦးဖြစ်တဲ့ဦးဆိုင်ဟန်ကအခုလိုပြောပြပါတယ
်နေ့လာဆောင်စမ်းမိတယ်လားတော့ဒီ၃လင်းငန်းနဲ့အတွင်းမှာဒီမျိုးဟိုဟာမကြာခဏဖြစ်နေရှိတယ်အခါတလေဒီထိုင်းနယ်စပ်ကျော်လူမျိုးမတီအထင်းမှတော့လာဖြစ်တာရှိတယ်အဲ့လိုမျိုးတော့ဟိုမျိုးသိချတယ်ကလာလာတော့ဟုတ်ဆက်လာလာကြီးပဲလေဒီတော့နယ်စပ်တက်ကျော်လာပြီးတော့တစ်ခါတလေဒီအာဟိုပေါ့ဒီမဲ့ဆိုင်နဲ့ကျင်းဟိုင်းကြားတဲ့အထီးတော်ဖြစ်တယ
်ရှမ်းပြည်နယ်အတွင်းမှာမူရစေဝါတိုက်ချဲ့ရေးလှုပ်ဆောင်နေတဲ့မူရတက်ဖွဲ့စုတွေကလည်းမကြာခဏဆိုသလိုဖမ်းဆီးမှုတွေကိုလှုပ်ဆောင်နေတာပါရှမ်းပြည်နယ်အတွင်းမူရစေဝါထွက်ရှိမှုတွေကအရင်ကတည်းရော့ချမှုတွေရှိပါသလားလို့မေးတဲ့အခါမှာတော့ဦးဆိုင်ဟန်ကအခုလိုဖြေကြားသွားပါတယ်
။ဘာမှမပြောလဲလို့လေပြီးခဲ့တဲ့ဟိုမန်းနဲ့အတွင်းမှာလည်းဘာမှမပြောလဲတဲ့အပြင်ကိုဒီမြို့တိုင်းကြီးဘာတိုင်းလိုနှီးပါအဲ့လိုမျိုးဟိုရနိုင်တာပေါ့ဗျာ။ဒါလည်းဆိုတော့ကြားတဲ့အတိုင်းမလေးရန်ကုန်မှာတော့မှတကယ်အမောက်အတော်များများနဲ့နော်။ဘယ်လိုပြောမလဲဒီဒီအဖြစ်တော်အချက်မှာအများဆုံးနဲ့တော့မှနော်ဖမ်းမိတဲ့ကိစ္စလေအဲ့လိုမျိုးဖြစ်နေတာ။
ပြီးခဲ့တဲ့အပတ်ကပဲမန္တလေးတိုင်းပြည်ကြီးတခုမြို့နယ်တဲကခြံဝင်းတစ်ခုအတွင်းမှာမူးယစ်စိတ်ကြွစီအလုံးရေ68သိန်းကျော်နဲ့ဒိန်းဖြူတွေ ice လို့ခေါ်တဲ့ ဝေးစီရီဖန်စီယာမီယာမှာကာလာတန်ဖို့ကြံ့ငွေ36ခုနှစ်ဘီလီယံတန်ဖို့နီးပါးရှိခဲ့တာပါပြီးခဲ့တဲ့ရက်ကပဲရန်ကုန်တိုင်းမြောက်တကူမြို့နယ်ထဲမှာလဲစိတ်ကြွစီအလုံးကြီး6သိန်းဖမ်းမိခဲ့ပါတယ်မြန်မာနိုင်ငံမှာတော့များသောအားဖြင့်ပိုင်ရှင်မဲတွေဖြစ်ဖမ်းမိတာတွေတဲဆောင်သူတွေကိုသာဖမ်းမိတာတွေဖြစ်ခဲ့တယ်လို့အခုထိုင်းနိုင်ငံမှာလဲ စစ်ကြွစီရီနဲ့အတူဖမ်းဆီးခံရသူတွေဟာအခကျင်းငွေယူပြီးတဲဆောင်ပေးသူတွေသာဖြစ်တယ်ဆိုပြီးတရားခံအဖြစ်ဆွဆွဲခံရသူတွေကဆိုခဲ့ပါတယ်နိုင်ငံတကာမူရစ်ဆေးဝါးတိုက်ဖြတ်မှုအခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့2005ခုနှစ်အတွက်အစီရင်ခံစာမှာတော့တနိုင်ငံချင်းလိုက်အခြေအနေတွေကိုဖော်ပြထားပါတယ်အဲ့ဒီအစီရင်ခံစာအရမြန်မာနို yau yau tai phet pho pyet khwet khe de so pi pho pya tha ba de myama nai ngan ye mu yit sewa tai phet ye lou ngan ni ha nai ngan da ga tabor tu sa chauk ba a chet ti ko a phi wa lai na sa ywet chin ma shi bu so pi american nai ngan ja ye win ni thana ga 2015 khu ni atwet thauk pyan ne mu yit sewa tai phet ye hne pat le a sin khan sa ma yee ta tha da ba myama ana bai ni bet ka ro mu yit sewa tai phet ye ri ma nai ngan da ga ne tat nai da mya Pupang saw yet need it, so be top yan tadalu, dinne bindi a dreamale, say jossi, a mya biago, myama anabai nebeka, fancy dari le, she nebarish him.
Champion at shaving time yamanesama, muye seawari pamir at jama e maga, dimpia torawashe, few e myama by seizing ane, sendinia pedrinugo sell at tolinibare. Akuro digani at busing anad cupide, blogari biodmia seizing at lewashe, masumia monga suzi dimpia tabare.
Apple နဲ့ FBI ပြဿနာဖြစ်တော့မှာပဲကိုသုံးနေသမျှလူမှုကွန်ရက်တွေ application တွေ gadget ပစ္စည်းတွေ လုံခြုံရဲ့လားဆိုတာပြန်ပြီးတော့တွေးစရာဖြစ်လာတော့တယ်ကိုသားညုံဦးရေကျွန်တော်ကတော့လုံခြုံနေအောင်လူသမျှ
password တွေရော passcode
တွေရောအားလုံးထားထားတာပဲဗျအဲ့လိုလုပ်ထားတဲ့လုံခြုံနေတာမဟုတ်ဘူးကိုသားညုံဦးရေကျွန်တော်တို့မှအသုံးများတဲ့ Facebook မှာဒီ privacy setting တွေကိုပြန်ပြီးတော့ပြင်တော့မှာပဲအရင်တော့ကတိမထားမိတဲ့အချက်တွေအများကြီးတွားတွေ့တယ်ကိုလည်းသုံးတာမဟုတ်တဲ့ application တွေကိုဖြတ်လိုက်ရတာလည်းအများကြီးပဲ
ဒါဆိုရင်ကျွန်တော်လည်းပြောပါအောင်ဗျဘယ်နေရာတွေမှာဘယ်လိုသွားပြင်ရမှာလဲ
Facebook account တွေကလုံခြုံရေးနဲ့ပတ်သက်လာလို့ရှိရင်တိတ်ပြီးတော့စိတ်မချရဘူးဆိုတာ ID ပညာရှင်တွေကအမြဲတမ်းသတိပေးနေတာမလားကိုဘာလုပ်လဲဘယ်သွားလဲဘာစားလဲဆိုတာအစဘယ်မှာနေလဲမိသားစုဝင်တွေကဘယ်သူတွေလဲဆိုတာ Facebook ပေါ်ကနေပြီးတော့လွယ်လွယ်သိနိုင်တယ်လေ online တခု hacker တွေအတွက်ဆိုရင်တော့ကိုယ့်အချက်အလက်ရအောင်လုံနိုင်ဖို့ဘာမှခက်မှာမဟုတ်ဘူး
နောက်ပြီးတချို့ဆက်တင်တွေကလည်းကိုလုတ်ထားပြီးသားလို့ထင်ပေမဲ့လွတ်နေတာတွေလည်းမနေဘူးရှင့်အဲဒါကြောင့်မို့လို့လူတိုင်းမဖြစ်မနေလုတ်တဲ့လုံခြုံရေးဆက်တင်တချို့ကိုပြောပြမယ်နော်နံပါတ်1အနေနဲ့တော့ login alert ကိုလုတ်ထားတဲ့နေရှင့်အဲ့တော့ကျွန်တော်လည်းလုတ်ထားပါတယ်ဗျအခုဆိုရင်တခြားကိုသုံးနေတဲ့အကောင့်တွေထဲဝင်ခြင်းကိုယ့်ရဲ့ Facebook အကောင့်တွေပါချိတ်ထားလို့ရနေတော့Facebook အကောင့်မဲ့ဖြစ်ဖြစ်တခြားအကောင့်မဲ့ဖြစ်ဖြစ်ပေါက်ခံရပြီဆိုလို့ရှင့်တခုနဲ့တခုချိတ်ဆက်နေသမျှအကောင့်တွေအားလုံးအတွက်အနေရရှိသွားပြီ
login alert ရအားသာချက်ကဒီကိုသုံးနေကြမဟုတ်တဲ့လက်ကင်ဖုန်းတို့တက်ဘလက်ကွန်ပျူတာတို့ဝက်ဘရာဇာတို့ကနေပြီးတော့ကိုယ့်ရဲ့ Facebook ထဲကိုဝင်ဖို့စူးစမ်းရဲဆိုတာနဲ့ကိုပေးထားတဲ့အီးမေးလ်လိပ်စာကိုလှမ်းပြီးတော့အကြောင်းကြားတယ်login အလတ်ကိုလှုပ်ထားပြီးလို့ရှိရင်တော့တစ်ဆက်တည်းလှုပ်တင်တာကlogin approval ပဲကိုယ့်ရဲ့အကောင့်နဲ့ဝင်ဖို့ထောက်ခံချက်ပေါ့အဲ့ဒါကိုon ဆိုပြီးတော့လှုပ်ထားလိုက်တဲ့ဆိုရင်စောစောကပြောသလိုကိုသုံးနေကြမဟုတ်တဲ့ပစ္စည်းကနေပြီးတော့ဝင်ဖို့လှုပ်ပြီးဆိုတာနဲ့ကိုပေးထားတဲ့လက်ကင်ဖုန်းနံပါတ်စီကို Facebook ကကုတ်နံပါတ် တစ်ခု text message အနေနဲ့လှမ်းပို့တယ်အဲ့ဒီကုတ်ထဲတော့မှာပဲကိုယ့်ရဲ့အကောင့်နဲ့ဝင်လို့ရမယ်။
ဒီလိုလှုပ်ထားတော့ကိုယ့်ရဲ့ Facebook ကို hack လုပ်ချင်တဲ့သူတွေဆိုရင်ကိုယ့်ရဲ့လက်ကင်ဖုန်းကိုပါလူရောမဲ့သဘောဖြစ်သွားပြီ
ဟုတ်ပါတယ်ဒီ setting လုပ်တဲ့နေရာမှာ desktop computer နဲ့လက်ကင်ဖုန်းတွေကြားမှာနည်းနည်းတော့ကွဲပါတယ်မြန်မာနိုင်ငံကFacebook သုံးကြသူအများစုကဒီလက်ကင်ဖုန်းတွေတက်ဘလက်ကွန်ပျူတာတွေဘဝနေသုံးကြတာများတော့အဲ့ဒီအပေါ်မှာပဲအဓိကထားပြီးတော့ပြောပါရစေဖုန်းပေါ်မှာရှိတဲ့ဒီ Facebook application ကနေတဆင့်ကိုယ့်ရဲ့Facebook ဆာမျက်နှာကိုဖွင့်လိုက်ပြီးဆိုတာနဲ့အောက်ဆုံးညာဘက်တောက်မှာ privacy shortcuts ထဲကိုဝင်လိုက်ပြီးဆိုတာနဲ့ more settings ဆိုတာကိုတွေးပါလိမ့်မယ်ဆောစောကပြောတဲ့ login နဲ့ပတ်သက်တဲ့ alert တို့ approval တို့ကအဲ့ဒီ security ဆိုတာထဲမှာရှိပါတယ်
desktop computer သုံးတဲ့သူတွေအတွက်ဆိုရင်တော့ကိုယ့်အကောင့်ရဲ့ညာဘက်အပေါ်လေးကတော့ကလောက်ပုံလေးကိုနှိပ်လိုက်ပြီးတော့လိုချင်သလိုပြောင်းလို့ပြင်လို့ရပါတယ်အဲ့ဒီမှာဒီလူတိုင်းလုတ်တဲ့နဲ့နောက်တစ်ချက်က
ကိုယ့်ရဲ့ Facebook အကောင့်တွေကနေပြီးတော့တဆင်ရောက်နေတဲ့ App တွေ plugin တွေကိုရှင်းပြဖို့ပါအဲ့ဒါတိတ်ကိုအရေးကြီးပါတယ်အဲ့ဒါတွေကနေပြီးတော့ကိုယ့်အကောင့်အချက်အလက်တွေကိုယ့်အကြောင်းတွေကိုလွယ်လွယ်လေးခြေရာခံနိုင်ယူနိုင်ပါတယ်အဲ့ဒါကြောင့်မလို့ဒီကိုမသုံးတဲ့ App မှန်သမျှကိုဖျက်ပစ်တာအကောင်းဆုံးပါပဲစစောကပြောတဲ့ privacy shortcuts ထဲက more settings ဆိုတာကိုဖွင့်လိုက်လို့ရှိရင် App ဆိုတာတွေ့ပါလိမ့်မယ်အဲ့ဒီမှာလဲ App တွေကတဆင်ကိုယ့်အကြောင်းတွေဘလို့ယူတယ်ဆိုတာကိုတည်တည်ချာချာရှင်းပြထားပါတယ်ကိုကဒီ app ကိုအခုသုံးမနေလို့လုံခြုံပြီလို့မထင်လိုက်ပါနဲ့ကိုမသုံးပေမဲ့လည်းကိုရဲ့အချက်အလက်တွေကိုသူကတော့ယူနေမှာပဲအဲ့ဒါကတော့ကျွန်တော်ကိုယ်တိုင်ကိုတွေ့ပဲရှင့်ဘယ်တော့နေရရောက်နေမှမသိတဲ့ app တွေတလောကမှာဖျက်ပစ်လိုက်ရတာတဘုံကြီးပဲ
လူအများစုသုံးနေကြတာက game app တွေပြသူများကကစားပါဆိုပြီးတော့တောင်းဆုလာလို့ကိုကတေးချာချာမသိပဲဖြန့်ချိမိလိုက်လို့ရှင့်အဲ့ဒါကကို့ထဲဝင်သွားပြီနောက်ထပ်မသုံးလို့မရှိတော့ဘူးထင်နေလို့မရပါဘူ
းကို့ထဲရောက်နေတာလည်းမဟုတ်သေးဘူးရှင့်ကိုယ့်ရဲ့ friend စာရင်းထဲမှာရှိတဲ့သူတွေသုံးသမျှ app တွေကနေတဆင့်လဲကိုယ့်စီရအချက်လက်တွေကိုယူလို့ရတယ်။အဲ့ဒါမျိုးမယူနိုင်အောင်လှုပ်ထားဖို့ကလည်းအရေးကြီးပါတယ်။ဘလို့လုပ်ရမလဲဆိုရင်တော့ဆော့ဆော့ကပြောသလိုပဲဒီလုံခြုံရေး setting အောက်က app ဆိုတဲ့အထည်ကိုဝင်ပြီးတော့မှကိုလိုသလိုပြင်လို့ပြောင်းလို့ရပါတယ်။ Facebook ရှင်းပြရေးပြထားတာတွေကိုတည်တည်ချာချာဖတ်ကြည့်ပါ။ကိုကဘလို့ app မျိုးကိုခွင့်ပြုစေခြင်းတလဲ။ကိုယ့်ရဲ့ဘလို့အချက်လက်တွေကိုမျှဝေစေခြင်းတလဲ။ကိုဖြစ်စေခြင်းတလို့ပြင်လို့ရပါတယ်။
web browser နဲ့ facebook ဝင်ကြည့်တဲ့သူတွေဆိုရင်တော့ privacy check လုပ်ပြီးတော့ရှင်းပြလို့ရပါတယ် app တွေကိုယ်တည်းလုံးဝမရောက်လာစေချင်ဘူးဆိုရင်တော့ app setting မှာ disable လုပ်ပြလိုက်လို့ရတယ်မဟုတ်လားမဆင်မြမို့
ရတယ်ရှင် apps websites and plugins ဆိုတဲ့အောက်မှာ disable platform ဆိုတာကိုနှိမ့်လိုက်ရုံပါပဲဒါပေမဲ့အဲ့လိုလုပ်လိုက်ရင်တော့ကို facebook account နဲ့ဘယ် app နဲ့မှချိတ်ဆက်တော့မှာမဟုတ်ဘူးအဲ့တော့ကိုက instagram မှာတင်ထားတဲ့ဓာတ်ပုံကို facebook မှာ share လုပ်ချင်တယ်ဆိုပါတော့အဲ့လိုမျိုးဆိုလို့ရှိရင်ကို Facebook ပေါ်မှာတွားပြီးတော့ပေါ်တော့မှာမဟုတ်ဘူးကိုသားညုံရဲ့အဲ့ဒါကြောင့်မို့လို့ privacy setting တစ်ခုချင်းစီကိုအသေးချာဖတ်ပြီးတော့ကိုကဘလို့ဖြစ်စေခြင်းတလဲဆိုတာကိုရွေးသိနေလို့ပြောတာပါ
app လိုပဲကြော်ညာတွေကိုလည်းတားလို့ရတယ်မဟုတ်လားဗျဒီ account version တွေရဲ့အချက်လက်တွေကို Facebook ကကြော်ညာတွေအတွက်သုံးချတယ်ဆိုတာနာမည်ကျော်တယ်မဟုတ်လားမဆင်မြတ်မို့ရဲ့
ကိုဝင်ကြည့်ဘူးတဲ့ website တွေကုန်ပစ္စည်းတွေကိုအခြေခံပြီးတော့မှကိုရဲ့ Facebook စာမျက်နှာပေါ်မှာကြော်ညာတွေပေါ်ပေါ်လာတာသတိထားပြီးကြမယ်ထင်ပါတယ်အဲ့ဒါမျိုးတွေမပေါ်အောင်ရောနောက်ကိုသွားဘူးတဲ့နေရာစားဘူးတဲ့နေရာတွေနဲ့ပတ်သက်တဲ့ကြော်ညာတွေမှာသူလဲသွားထားဘူးပါတယ်စားထားဘူးပါတယ်ဆိုတာမျိုးကိုရဲ့နာမည်မပြတ်အောင်မှ Edge ဆိုတဲ့အောက်မှာကြော်ညာနဲ့ပတ်သက်တဲ့ setting တွေကိုပြင်လို့ရတယ်ရှင
် Facebook သုံးရတာကောင်းကျိုးတွေများသလိုကိုရဲ့ကိုကြီးအချက်လက်လုံခြုံရေးပိုင်းတွေအတွက်လည်းတော်တော်လေးအန္တရာယ်များတာပဲမဆင်မြတ်မို့ရဲ့privacy setting တွေကအများကြီးပဲတခုချင်းစီကိုအသေးစိတ်ဖတ်ပြီးတော့ like ပြင်ရတော့မလို့တော့ဖြစ်နေ
ပြင်နိုင်မယ်ဆိုရင်တော့အကောင်းဆုံးပေါ့ကိုသားညုံရဲ့ဒါပေမဲ့ဆော့ဆော့ကပြောခဲ့တဲ့အချက်တွေကတော့ဒီကိုတတိမပြုတ်မိပဲနဲ့ကို့မှတ်တမ်းတွေကိုယူနိုင်ဖို့ခွင့်ပေးထားသလိုဖြစ်နေတဲ့အချက်တွေလေအဲဒါကြောင့်မို့လို့ဒီကိစ္စတွေကိုတော့မဖြစ်မနေကြက်ကြက်မမက်လှုပ်ထားသင့်တယ်လို့ထင်နေရှင်သူများရဲ့တင်တာတွေကိုကိုကမမြင်ချင်ဘူးဆိုလို့ရှိရင်ကန့်သက်ထားလို့ရတယ်လို့မျိုးသူများတင်တဲ့ video post တွေကိုရဲ့ timeline ပေါ်မှာအလိုအလျောက်မပြတ်အောင်လည်းလုပ်လို့ရပါတယ်။ဒီ Android phone တွေမှာ app setting တွေက auto play ဆိုတာကိုတွားပြီးတော့ပြင်လို့ရတယ်။ iPhone တွေဆိုရင်တော့ Facebook လုံခြုံရေး setting တွေက videos and photos ဆိုတဲ့နေရာမှာတွားပြင်လို့ရပါတယ်။အဲ့ဒီမှာ phone data ကိုသုံးမလား၊ wifi ကိုသုံးမလားဆိုတာကိုလည်းရွေးချယ်လို့ရတာမဟုတ်လို့ phone data usage ကုန်သွားတာကိုလည်းတက်တာတွားစီပါဖြစ်ပါတယ်ရှင်။
မဆုမြတ်မော်စီစဉ်တင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ internet ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့တောသားရှင်တွေနားဆင်လို့ရတဲ့တေးတချင်တွေတောင်းယူလို့ရဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရရင်တော့ VOA မြန်မာပိုင်းစီစဉ်စာတိုက်ဒေသအမှတ် 885 ဘို့စာတိုက်ကြီးရန်ကုန်မြို့ကိုစာရေးသားပေးပို့နိုင်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932318555လေးကိုခေါ်ဆိုနိုင်ပါတယ်။ VOA American အတန်းရဲ့စနေနေ့ညပိုင်းအစီအစဉ်တွေကိုည10:00နာရီအထိလိုင်းဒိုမီတာ24 25 30နှစ်တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ
်။ VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ12ရက်စနေနေ့ညပိုင်းအတန်လွင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုညဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51အပြင်လိုင်းလံမီတာ190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့တရိုက်လေလိုင်းစီစဉ်ရဲ့အလဲပါထုတ်လုပ်သူမဆူမွန်နဲ့အတူကိုကျော်ကျော်သိန်းကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုးဆိုပါတယ်ပြီးခဲ့တဲ့သတင်းပတ်ကတော့မြန်မာနိုင်ငံမှာရင်ခုန်စိတ်လှုပ်ရှားစရာတွေနဲ့ပြည်ခဲ့တဲ့သတင်းပတ်လို့ပြောမယ်ဆိုရင်မှားမယ်မထင်ပါဘူးခင်ဗျာအချိန်ကြာကြီးလူတွေမျှော်ခဲ့ကြစောင့်ခဲ့ကြအမျိုးမျိုးခံမှန်းချက်တွေပြောဆိုခဲ့ကြရတဲ့ဒုတိယသမ္မတ3ဦးထွက်လာပါပြီပြည်သူ့တော်ဘက်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဦးထင်ကျော်ကိုဒုတိယသမ္မတလောင်းအဖြစ်ရွေးထားပါတယ်အမျိုးသားလူတော်ဘက်မှာဦးဟင်နရီဗန်တီယူကိုဒုတိယသမ္မတလောင်းသမ္မတအဖြစ်ရွေးထားပါတယ်တခါတပ်ဖက်ကတော့ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေကိုဒုတိယသမ္မတအဖြစ်ရွေးထားပါတယ်ဆိုတော့ဒီဒုတိယသမ္မတတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တည်တဲ့လောက်ဒီညဆွေးနွေးကြဖို့ပါပင်နဲ့ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနူးကမြန်မာအရေးမပြတ်စောင့်ကြည့်လေ့လာရေးသားနေကြတဲ့သတင်းစာဆရာဦးစီသူအောင်မြင့်နဲ့မြန်မာအရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းတို့ဖြစ်ပါတယ်ကဲချက်ချင်းပဲကျွန်တော်တို့စလိုက်ကြရအောင်ဦးစီသူအောင်မြင့်ခင်ဗျာပထမဦးဆုံးဦးထင်ကျော်နဲ့ဦးဟင်ရီဗန်တီယူတို့ကိုရွေးချယ်တာနဲ့ပတ်သက်ပြီးတော့ဦးစီသူအောင်မြင့်သဘောထားအရင်သိပါရစေ
။အဓိကကတော့ NLD ဘက်ကလေဒေါက်ဆန်းစုကြည်အပါဝင်ပေါ့နော်။ဒေါက်ဆန်းစုကြည်သမရဖြစ်ရေးအတွက်ဆိုပြီးတော့မှဟိုစူးစမ်းခဲ့ကြသေးတယ်။စူးစမ်းခဲ့ကြသေးတယ်ဆိုတာကအလုံးသားဒါဖြစ်ပြီးသားဖြစ်မှာပါ။ပုံမှန်50ခုစလုံးကိုဆိုင်ရမှုဆိုတဲ့ကိစ္စပါညာ။ဒါကစူးစမ်းခဲ့စူးစမ်းခဲ့တယ်ဆိုတာကဟိုတက်မလို့ကာကွယ်ရေးကြုံတဲ့ပြေတယ်ပြေးလိုက်တယ်ပါလေလုပ်တယ်အဲ့ဒါအစီကြီးသွားတယ်ဆိုရင်တော့ဟိုလွတ်တော်မှာတင်ပြီးတော့လုပ်ဖို့ပေါ့နော်ဒါပေမဲ့ကျွန်တော်တို့ရတဲ့ data အတွင်းပတင်းတွေရပါ냐ခံလုံးတဲ့ပတင်းတွေရတာတော့ပြေးလိုက်တာအဆင်မပြေဖြစ်ခဲ့တာပေါ့
ဟုတ်ကဲ့
အဆင်မပြေဖြစ်တဲ့အခါကျတော့ဟိုဒေါက်တာစုကြည်ကလည်းအစိုးရအဖွဲ့ကိုဥဆောင်သွားမယ်ဆိုတာရှိတယ်သူလည်းတကယ်အဲ့လိုလုပ်သွားမယ်ဆိုတဲ့သဘောမျိုးဟိုတောက်လျှောက်ပြောဆိုခဲ့တာဆိုတော့အဲ့တော့သူတင်ရမယ်သမရီဒုသမရီဆိုတဲ့အားကအထူးသဖြင့်သမရပေါ့ဒီသမရကဒေါက်တာစုကြည်ကအစိုးရအဖွဲ့ကိုဥဆောင်သွားနိုင်မှုအတွက်ကိုကူညီတဲ့သမရဖြစ်ဖို့လိုတယ်။ဒါကြောင့်မို့လို့ဒေါက်တာစုကြည်ကိုကူညီနိုင်မဲ့သမရပေါ့ဟိုတိုင်းပြည်ကိုအပြည့်အဝဥဆောင်ပြီးတော့မှသူ့ဘာသာသူသွားမယ်ဆိုတဲ့သမရမျိုးတော့မဟုတ်ဘူးပေါ့နော်။ဒေါက်တာစုကြည်တိုင်းပြည်ကိုအဲ့ဒါဥဆောင်သွားနိုင်မဲ့အစိုးရအဖွဲ့ဥဆောင်နိုင်မဲ့သမရကိုရွေးချယ်မယ်ဆိုတဲ့အခါကျတော့အဓိကကတော့ဒေါက်တာစုကြည်ပေါ်မှာပဲမူတည်ပါတယ
်။
ကိုယ်တိုင်နဲ့ကတော့ဆုံးရွေးချယ်လိုက်တယ်လို့ကျွန်တော်တို့နားလည်ပါတယ်။တခြားလူတွေကတော့ဝိုင်းပြီးတော့အကြံပြုတာတော့ရှိမှာပေါ့
။ဟုတ်ကဲ့။
အဲ့တော့ဦးထင်ကျော်ဟာသူ့ကိုအဓိကကူညီနိုင်တဲ့အဲဥစ္စာတယောက်အနေနဲ့သူကသဘောထားပြီးတော့မှသမရအနေနဲ့ရွေးချယ်တင်ပြလိုက်တယ်လို့ယူဆပါတ
ယ်။သမရပေါ့ခင်ဗျာ။ဟု
တ်ကဲ့။သမရဖြစ်လာမှာပါ
။ဟုတ်ကဲ့ပါ။ဒေါက်တာရံမျိုးသိန်းကရော
။အဲကျွန်တော်မြင်ကတော့ပေါ့လေ။အဲဦးထင်ကျော်ဟာမတော်ဆန်းစုကြည်ရဲ့ယုံကြည်မှုကိုအပြည့်အဝရရှိထားတဲ့ပုံကိုဒီတဲ့ကတရားလို့ကျွန်တော်ကအဲယူဆပါတယ်။နောက်ပြီးတော့ဦးထင်ကျော်အနေနဲ့ကျွန်တော်တို့အစိုးရအရာရှိဖြစ်လေအတွေ့အကြုံရှိခဲ့တယ်။နောက်ပြီးတော့ပညာရှင်တရားဖြစ်လေပဲအတွေ့အကြုံရှိခဲ့တယ်။နောက်ပြီးတော့လက်ရှိအချိန်မှာဆိုရင်လည်းဒေါက်ဆန်းစုကြည်နဲ့နှစ်ပေါင်းများစွာအနီးကလက်တွဲပြီးတော့အဲပါတီနဲ့လက်ရှိဒေါက်ဆန်းစုကြည်ရဲ့မိခင်ဖောင်ဒေးရှင်းကိုဆောင်ရွက်နေတဲ့ပုံကိုဖြစ်တဲ့အခါကျတော့ဦးထင်ကျော်အနေနဲ့ဒေါက်ဆန်းစုကြည်အတွက်အကောင်းဆုံးရွေးချော်မှုတစ်ခုလို့တော့ကျွန်တော်ကမြင်ပါတယ်ဗျ
။ဟုတ်ကဲ့
။နောက်ကျွန်တော်တို့အမျိုးသားလွတ်တော်ဘက်ကရွေးခဲ့တဲ့ချင်းတိုင်းသားကိုယ်စားလှယ်ကိုရွေးချယ်တဲ့အကြောင်းကိုတော့ကျွန်တော်အများအဖြစ်တော့ဒေါက်ဆန်းစုကြည်အနေနဲ့တိုင်းသားကျေးဇူးညီညွတ်ရေးနဲ့အမျိုးသားပြန်လည်တင်ပြရေးကိုဦးတည်ပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးသမိုင်းမှာတစ်ခါမှနေရာမရဘူးသေးတဲ့လူမျိုးစုတွေကချင်းလူမျိုးစုကိုရွေးချယ်ပြီးတော့နေရာပေးခဲ့တာလို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ
့နောက်တစ်ချက်ကိုခုနဆွေးနွေးတဲ့အထက်မှာကျွန်တော်အမြင်အဖြစ်တော့ဒေါက်ဆာစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ဆွေးနွေးညှိနှိုင်းမှုမှာအဆင်မပြေလို့ဒီလမ်းကြောင်းကိုရှောက်တယ်လို့တော့ကျွန်တော်ကတစ်ခါချအဲ့ဒီလိုတော့ကျွန်တော်မယုံကြည်ပါဘူးဘာဖြစ်လို့လဲဆိုတော့ဒေါက်ဆာစုကြည်အနေနဲ့လက်ရှိအခြေအနေမှာ
တမလို့နဲ့ဆက်ပြီးတော့ဆွေးနွေးညှိနှိုင်းနေတယ်လို့ကျွန်တော်ယူဆပါတယ်။ဟုတ
်ကဲ့
။နောက်ရှင်းလာမယ့်အနာဂတ်မှာလည်းပဲဘုံဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တမလို့နဲ့ဆက်ပြီးတော့ဆွေးနွေးညှိနှိုင်းအောင်တယ်လို့ကျွန်တော်ကယူဆပါတ
ယ်။ဟုတ်ကဲ့။ဒုတိယသမ္မတ3ဦးဦးထင်ကျော်ရဲ့ဦးဟန်ရီဗန်တီယူရဲ့ဦးမြင့်ဆွေရဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေရဲ့ဆိုတော့ဒီ3ယောက်ထဲမှာဦးထင်ကျော်နဲ့ဦးဟန်ရီဗန်တီယူကိုရွေးချယ် NLD ဘက်ကရွေးချယ်တာနဲ့ပတ်သက်ပြီးတော့တကယ်တကယ်ပြောရရင်တိတ်ပြီးအငင်းပွားစရာအတန်းတွေကျွန်တော်တို့မကြားပါဘူး။ကျွန်တော်တို့စီကိုတော်တော်ရှင်တွေရဲ့ပြီးပို့တဲ့ဆွေးနွေးချက်တွေရောဟလာတခြားသတင်းရေးသားချက်တွေမှာအတိအကအခုလောလောဆယ်မှာဟလာ hot zone သတင်းလို့ပြောရရင်တော့ဒုတိယဗိုလ်ချုပ်ကြီးဟောင်းမြင့်ဆွေကိုတပ်ဖက်ကရွေးချယ်တဲ့ကိစ္စပါ။ဆိုတော့အဲ့ဒီအကြောင်းကိုကျွန်တော်တို့နောက်ပိုင်းမှာနည်းနည်းအချိန်ပေးပြီးတော့ကျွန်တော်တို့တိကျဆွေးနွေးသွားပါမယ်။ကျွန်တော်တို့စီကိုကျွန်တော်တို့ Facebook စာမျက်နှာမှာမှတ်ချက်ပေးထားတဲ့တော်တော်ရှင်တွေကလည်းပဲအမေစုရွေးပေးတဲ့သူကိုမတိရခင်ကလေးကယုံကြည်ပြီးသားပါ။အခုလို့တိလိုက်ရတော့မပြောတတ်အောင်ဝမ်းသာပါတယ်။တကယ်ရေချင်းပြင့်ပြီးတဲ့ပုံကောပါမြန်မာပြည်အနာဂတ်အတွက်ဝမ်းသာမိပါတယ်လို့သူကရေးပါတယ်။နောက်သူကရတအစိုးရသမရတွေကိုရွထုတ်ပေးခဲ့တဲ့အမေစုကိုယုံကြည်ပြီးသားဖြစ်လို့သမရနဲ့ဒုသမရတို့ဟာဖခင်ရဲ့တမိုင်းကိုကိုယ်တိုင်စွန့်အောင်ရေးနေတဲ့အမေစုကိုဝမ်းဝမ်းကူညီပေးခြင်းဖြင့်မိမိတို့ရဲ့ကောင်းတမိုင်းတွေကိုရေးသားဖော်ဆောင်ကြပါလို့တိုက်တွန်းအကြံပြုပါတယ်ဆိုပြီးတော့ဒုသမရသမရတွေကိုတိုက်တွန်းထားပါတယ်။နောက်ကျွန်တော်တို့အမေရိကန်ပြည်ထောင်စုကတော်တော်ရှင်ပေါင်းတဒနာကလည်းပဲဒုသမရလောင်းတွေရွေးချယ်ရေးနဲ့ပတ်သက်ပြီးတော့စစ်ကောင်းဆောင်တွေအဆိုပြုမဲ့သူတွေကိုပြည်သူအများစုကစိတ်ဝင်စားပါဘူးတဲ့မရှိတဲ့အကြောင်းရင်းကပြည်သူကိုကိုစားပြုတဲ့သူတွေမဟုတ်တဲ့ပြင်တို့ရဲ့အသက်အိုးအိမ်စီးစိမ်ဘဝလုံခြုံမှုတွေအခွင့်အာဏာကာကွယ်ရေးအတွက်ဥတီလှုပ်ဆောင်မယ်ဆိုတာယုံကြည်ထားပြီးသားဖြစ်နေလို့ပါတဲ့ပြည်သူတွေစိတ်ဝင်စားတာကောဒေါ်ဆန်းစုကြည်ကဆစ်ဆစ်ရွေးချယ်လိုက်တဲ့ဥထင်ကျော်နဲ့ဦးဟန်ရီတို့နှစ်ဦးဖြစ်ပါတယ်တဲ့။ဘာကြောင့်လဲဆိုရင်တို့လူရဲ့ကိုယ်အေးရာဆိုရင်အချင်းချုပ်ကိုပြည်သူတွေတီးခွင့်ရတဲ့အပြင်သမရယာရုအေးချင်းတွေနဲ့ပါပြည့်မီနေလို့ပါတဲ့။အထူးသဖြင့်ဥထင်ကျော်နဲ့ဦးဟန်ရီတို့နှစ်ဦးဟာတိုင်းပြည်နဲ့လူမျိုးပေါ်အမှန်တကယ်တစ္ဆာစောင့်တည်မှတန်တရားဖြစ်စရာမရှိတဲ့အတွက်လူဒူးတစ်ဖွဲ့ပေါ်တစ္ဆာခံမဲ့ဒူးသမရနဲ့တော့ဘူးနဲ့မြည်လို့ကြွားချနေမှာအမှန်ပဲလို့ယူဆမိပါတယ်တဲ့အဲ့ဒါကမောင်တသနာပါတခါဖားကန်းကကိုမျိုးအောင်ကအင်အလီကတင်တဲ့ဒုသမရနှစ်ဦးကိုသဘောကျပါတယ်ဆိုရင်နောက်တစ်ခုကသမရဖြစ်လာမဲ့ဦးထင်ကျော်ဟာအကြောင်းတစ်ခုခုကြောင့်သမရနေရာမှာမရှိရင်ဒုသမရတက်ဟာအင်အလီကတင်မြောက်တဲ့သူဖြစ်ဖို့ကောင်းပါတယ်ဦးထင်ကျော်အကြောင်းတစ်ခုခုကြောင့်အားယူသွားရင်ဒုသမရတက်ကသမရဖြစ်လာမှာမဟုတ်ပါဦးမြင့်ဆွေလိုလူမျိုးသမရဖြစ်လာရင်ဦးသိန်းစိန်လက်ထက်ကတည်းကဘာမှထူလာမှာမဟုတ်ဘူးလို့ထင်ပြီးကြောင်းပါတဲ့ဒါကဖားကန်ကကိုမျိုးအောင်ရဲ့ဆွေးနွေးချက်ပါဆိုတော့ဒီဆွေးနွေးချက်တွေဟာဦးထင်ကျော်တို့ဦးဟန်ရီတို့ကိုရွေးချယ်တာနဲ့ပတ်သက်လို့အငင်းပွားစရာမရှိပါဘူးလူတို့ကသဘောကျပါတယ်လက်ခံပါတယ်အငင်းပွားစရာရွေးချယ်ချက်တခုရှိနေပါတယ်ဒါရဲဆွေးနွေးမဲ့တော်ရရှင်တူကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ပါမယ်ဆလိုင်းဘွေကုံးမှာဆလိုင်းဘွေကုံးကကိုယ်တိုင်ကချင်းမျိုးသားတူဖြစ်ပါတယ်တော်ရရှင်တို့ဂျိုတီမီအတိပေးချင်တာကဆလိုင်းဘွေကုံးဟာအခုဒုသမရတူအဖြစ်ရွေးချယ်ထားတဲ့ဦးဟန်ရီဗန်တီယူနဲ့ယင်းနီးသူနီးစပ်သူဖြစ်ပါတယ်ဆလိုင်းဘွေကုံးဦးဟန်ရီဗန်တီယူကိုအခုလိုရွေးချယ်လိုက်တဲ့အပေါ်မှာဆလိုင်းဘွေကုံးကိုယ်တိုင်ကချင်းတိုင်းရင်းသားဖြစ်တဲ့အခါကျတော့ဘလို့များခံစားမိပါတယ်လဲ
။ဟုတ်ကဲ့ဟိုချင်းတိုင်းသားတယောက်အနေနဲ့ဝမ်းသာပါတယ်ဆိုတဲ့ဥစ္စာတော့ထားလိုက်အောင်သူရွေးချယ်တဲ့ဥစ္စာကတော့ဘယ်သူပဲဖြစ်ဖြစ်ကျွန်တော်တို့ကတော့နိုင်ငံရေးကောင်းလာအောင်နောက်ပြီးတော့မြန်မာနိုင်ငံရေးကောင်းလာအောင်ကျွန်တော်တို့အဓိကအာရုံထားပြီးတော့မှကျွန်တော်တို့ဟိုဖြစ်စေချင်တာပေါ့နော်။ဘာလဲချင်းမျိုးသားဖြစ်လို့ဘာဖြစ်လို့ညာဖြစ်လို့ဆိုတာတော့ကျွန်တော်တို့နိုင်ငံရေးဓမ္မတယောက်အနေနဲ့တော့အဲ့လောက်တော့ဟိုအော်ကျွန်တော်ဖတ်ချင်ပေးစီမှာဦး
ဗျ။ဟုတ်ကဲ့ဆိုတော့ဆလိုင်းဘွေကုံးတည်ထားသလားဦးဟန်ရီဗန်တီယူဒီ NLD ပါတီကိုအခုရွေးကောက်ပွဲမတိုင်ခင်မှာဝင် NLD ပါတီရဲ့ကိုယ်စားလှယ်အဖြစ်နဲ့လွတ်တော်ကိုယ်စားလှယ်လောင်းအဖြစ်နဲ့ရွေးကောက်ပွဲဝင်အရင်အရင်ကဘလို့နိုင်ငံရေးပါတီမျိုးမှမပတ်သက်ခဲ့ဘူးမလုပ်ခဲ့ဘူးပေါ့ဟုတ်လားဆလိုင်းဘွေကုံ
းဟုတ်ပါတယ်ဗျာဟုတ်ကဲ့ဟုတ်ကဲ့ဆရာဟုတ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကအခုကသမရရွေးချယ်စစ်စစ်ရေးအဖွဲ့ကနေပြီးတော့ဒါစစ်စစ်ရွေးချယ်တဲ့ကိစ္စတွေလုပ်နေပြီဆိုတော့ဦးဟန်ရီဗန်တီယူကပြောရမယ်ဆိုရင်တော့ဒီမတိုင်ခင်တုန်းကဘသူမှတိမထားတဲ့ထင်မထားတဲ့ဒါဟိုလူတယောက်ဖြစ်နေတယ်သမရာဒုသမရာလောင်ရွေးမြဲထဲမှာပါမယ်လို့ဘယ်သူမှတွတ်ထားတဲ့ထဲမှာမပါဘူးဆိုတော့ဦးဟန်ရီဗန်တီယူဒီစစ်စစ်ရွေးချယ်ရမှာတတ်မှတ်ထားတဲ့တတ်မှတ်ချက်တွေနဲ့ကိုင်းညီပြီးတော့စစ်စစ်ရွေးချယ်တဲ့ဟာကိုအောင်မြင်ပြီးလိမ့်မယ်လို့ရောဆလိုင်းဘွေကိုယုံကြည်သလား
အော်ယုံကြည်ပါတယ်ဟောခတ်တူတူပြောရရင်လည်းဆိုရင်တော့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ဆလိုင်းဘွေကိုကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့အခုဆက်ပြီးတော့ဟလာမတိုင်ခင်မှာကျွန်တော်နောက်ထပ်တော်တော်ရှင်တူတခါတည်းဖိတ်ခေါ်လိုက်အောင်ပါဇလွန်မျိုးကဦးတန်းအောင်ကဲဦးတန်းအောင်ဒုသမရသုံးဦးရွေးချယ်ထားတဲ့ပေါ့ဦးတန်းအောင်သဘောထားဘယ်လိုရှိပါလဲ
ဟုတ်ကဲ့ကျွန်တော် NLD ဘက်ကရွေးချယ်ထားတဲ့အောက်တော့ကျွန်တော်အရန်ကိုကြိုးစားပါတယ်လေးလက်လေးစားတဲ့ပုံကိုဖြစ်တဲ့အတွက်မို့လို့ပါခင်ဗျာ
ဟုတ်ကဲ
့အမေစုကိုသမရဖြစ်ဖို့မရတဲ့အတွက်တော့ကျွန်တော်တော်တော်လေးကြည်ကွေးရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့
ဦးတန်းအောင်လို့မြန်မာလူထုတွေမဲ့ဆန္ဒရှင်တွေအများကြီးပဲရှိလိမ့်မယ်လို့ကျွန်တော်ယူဆပါတယ်မောင်ဝင်းဟန
်
ကျေးဇူးတင်ပါတယ်ဦးတန်းအောင်မောင်ဝင်းဟန်အင်းလေးဆိုတဲ့တော်တော်ရှင်ကတမ်းမတော်သောကုစလေအစုဖွဲ့ကဒုတိယသမရယာရုရွေးချယ်တာမှာဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေကိုရွေးချယ်တာနဲ့ပတ်သက်ပြီးတင်ပြချင်တာကလက်ရှိတမ်းမတော်ခေါင်းဆောင်တွေဟာ တပိုင်းရင်လူသက်ကွင်းအဖြစ်စိုးကြီးကိုစနစ်တကျစီမံကိုယ်ကဲညွှန်ကြားခဲ့တဲ့ဆရာနာရှင်ဟောင်းတို့ရဲ့လောင်းရီအောက်ကရုံထွက်နိုင်ခြင်းမရှိသေးဘူး။နောက်တစ်ချက်ကအာဂရိတရားနဲ့အခြေပြချစားသူဗိုလ်ချုပ်ဟောင်းတွေနဲ့ဝူးဝေးနေလို့တဲ့စံတရှိရလားဆိုတာတန်တရားပွားစရာတွေရှိတယ်လို့ပြောရမယ်ထင်တယ်။ဘာကြောင့်လဲဆိုဦးမြင့်ဆွေဟာနာမည်ဆိုးနဲ့ကြော်ကြားသူဖြစ်တဲ့အပြင်အမေရိကန်ကပိတ်ဆို့ခံရသူတွေတဲ့တဦးအပါဝင်ဖြစ်ပြီးတော့အာဂရိလိုက်စားမှုတွေအခြေပြဗိုလ်ချုပ်တွေဆင်းတဲ့မှာထိတ်ဆုံးကပါနေပြီးသဘောထားတင်မှသူဖြစ်2008ခုနှစ်ရှူဝါယောင်ဒေါ်လာရင်းကာလဖိနေတက်ပြတ်မှုတွေမှာအဓိကတာဝန်ရှိသူဖြစ်ပြီးခဲ့တဲ့နှစ်မလာကတက်ကြွလှရှားသူចောင်းသားတွေကိုအရဲဝတ်လက်ပတ်နေလူရန်ကားတွေရဲ့ရိုက်နှက်စော်ကားမှုတွေနဲ့ပတ်သက်ပြီးအဓိကတာဝန်ရှိသူဖြစ်အများကပြောနေတဲ့ကြားကဥမြင့်ဆွေကိုဒုတိယသမ္မတအဖြစ်ရွေးချယ်လိုက်လို့ပါမယ်လို့ပြောရမယ်ထင်ပါတယ်ဆိုပြီးမောင်ဝင်းဟန်အင်းလေးကအီးမေးလ်နဲ့ပြောပြီးတော့ဆွေးနွေးထားပါတယ်ဆိုတော့ဦးစီသူအောင်မြင့်ကိုယ်တိုင်ရောဥမြင့်ဆွေကိုတက်ဖက်ကတင်တာနဲ့ပတ်သက်ပြီးဘယ်လိုသဘောထားအရင်ဆုံးဖြစ်ခဲ့တယ်လဲ
အဲ့ဒီမြေကိုတင်တဲ့ပတ်သက်လို့ကျွန်တော်နားလေတော့ပြောရမယ်ဆိုရင်ကျွန်တော်အမြဲပြောလို့ပြောထားရှိပါတယ်အခုဒီသမ္မတဘက်ကတင်တဲ့ဒုသမ္မတဆိုတဲ့ဟာကဟိုကျွန်တော်တို့နားလေတော့ဟိုတချို့တွေပြောကြတယ်ပေါ့နော်ဒါသမ္မတကာကွယ်ရေးချုပ်အဘိုးချုပ်မူကြီးမေအောင်နိုင်ကသူ့ဘောနဲ့တင်လိုက်ရင်ပြီးတာပဲဘယ်လိုပါညာပေါ့နော်သမ္မတတကယ်တကယ်ကြတော့ဒီဘိုးချုပ်မူကြီးမေအောင်နိုင်ဆိုတာကလက်ရှိသမ္မတရဲ့ခေါင်းဆောင်တွေမကဘူးအခုလောဆယ်ပြီးရောက်နေတဲ့အနေအထားကအရင်ရောအများကြီးရှိလာတဲ့ဒီအရေးကရှိသွားတဲ့ဒီအာနာရှင်ဟောင်းနေရောအဲ့ဒီဘူဂျိုဟောင်းနေရောအကုန်လုံးရဲ့ခေါင်းဆောင်ရဲ့နေရာသဘောမျိုးမှာသူကရောက်နေတယ်ရောက်နေတဲ့ခါကျတော့အခုဒီအာနာအပြောင်းလဲဆိုတဲ့ဟာကကျွန်တော်တန်းပြည်ရဲ့သမိုင်းမှာတော်တော်ကြီးမားတဲ့အပြောင်းလဲကိုပြောလို့ရတယ်လက်နက်ကိုင်တက်နဲ့လက်နက်ကိုင်တက်ကရှိထားတဲ့အကျိုးစီးပွားကိစ္စကလွှဲရင်ချန်တဲ့အကျိုးစီးပွားကိစ္စအဝဝကိုဒီလူလူကအခုရေကောက်ပြေမြောက်လိုက်တဲ့သမရတွေဒီသမရတွေဝန်ကြီးတွေကစီမံခန့်ခွဲတဲ့အခြေအနေကိုရောက်သွားလိမ့်မယ်အဲ့တော့အဲ့လိုရောက်သွားတဲ့အခါကျရင်ဒီဟာတွေကဒီထဲမှာဆိုရင်နှစ်ပေါင်းများစွာပေါ့နှစ်ပေါင်း50ကျော်လောက်ဒီပူကျိုးကြီးပွားတွေရှိခဲ့ရတဲ့ပူကျိုးဟောင်းတွေအဲလက်ရှိကိုတက်မလို့ပူကျိုးတွေတော့နေပါတယ်ပူကျိုးဟောင်းတွေရဲ့အာဏာရှင်ဟောင်းတွေရဲ့အကျိုးစီးပွားတွေအများကြီးကျန်ရစ်တယ်လက်မျိုးထိုးမလွဲကျန်ရစ်တယ်ဆိုတော့ဒီဟာတွေကိုပြန်ပြီးတော့ထိန်းသိမ်းဖို့ပြန်ပြီးတော့ကာကွယ်ဖို့ဒါနဲ့ပတ်သက်ပြီးတော့အချင်းပွားစရာရှိရင်စကားပြောဖို့ပါညာဆိုရင်အဲ့လိုမျိုးအတွက်လူတယောက်ကလိုတယ်လိုတဲ့အခါကျတော့လက်ရှိကျွန်တော်တို့နားလည်ရသလောက်ကဟိုရန်ကုန်တိုင်းဝန်ကြီးချုပ်နေရာအတွက်ကိုတက်မတော်ဘက်ကဟိုတောင်းတာကိုတောင်းဆန်းစစ်ကြီးဒါခွင့်ပြုခဲ့ခြင်းမရှိဘူးဆိုတဲ့ဟာကိုလည်းကျွန်တော်တို့သိရတယ်။ဘာဖြစ်လို့လဲဆိုတဲ့ခါကျတော့တောင်းဆန်းစစ်ကြီးကတော့ဒီအဂရိလိုက်စားမှုတွေဘာတွေကိုကဲအောင်လုပ်မယ်ဒါသူပြေချာကောင်းအောင်လုပ်မယ်ဆိုတဲ့အနေအထားမျိုးရှိတာပေါ့။အဲဒီတော့ဒီတက်မတော်ဘက်ကနေပြီးတော့မှကိုရတော့လည်းဒီကောင်းဆောင်တွေအကုန်လုံးကိုပူစားပြုပြီးတော့မှသူတို့ရဲ့အကျိုးစီးပွားတွေဘာတွေကာကွယ်ဖို့ဆိုရင်ဒါလူတယောက်ကလိုလာတယ်။အဲဒီကဘာဖြစ်မလဲ။ဒီနေ့ကာလပဲယူနီဖောင်းချစ်ပြီးတော့မှအတူတူမှာတာဝန် US ဆိုရင်အဲ့ဒီကဒီပြည်ထနာဒီဘာမှသိမှာမဟုတ်ဘူးအဲ့တော့အဲ့ဒီမှာခြားနာတာဘုရားဒီဘုရားကြီးမစ်ဆွေဆိုတဲ့ဟာကအရင်ဆရာနာရှင်ဘုရားမူကြီးတို့တန်းချီတို့လက်ထက်ကလေးကကိုတာဝန်ရအများကြီးယူခဲ့တယ်ဒီအချိုးစီးပွားကိစ္စတွေထဲထဲဝင်ဝင်ပါဝင်ခဲ့တယ်ပတ်သက်ခဲ့တယ်သိခဲ့တယ်နားလည်ခဲ့တယ်ဆိုတဲ့ခါကျတော့သူဟာသူ့ကိုတာဝန်ပေးခြင်းအပြင်ဒီဟာတွေကိုကိုက်တွယ်နိုင်လိမ့်မယ်လို့ယူဆထားဖို့ပေါ်တယ်နောက်တစ်ခုကအခုဆိုရင်ဝန်ကြီးဌာနဌာနဆိုင်ရာအသီးသီးမှာအဲ့ချစ်ဖို့ဟောင်းနေအများကြီးနေရာယူရတယ်အတင်းဝင်နေဆိုရင်လည်းအများစုက
ဒ
ါချစ်ဖို့ဟောင်းနေကြီးရတာကျွန်တော်သိတယ်အဲ့ဒီဟာတွေကိုဩဇာညောင်းမှုဆိုရင်လည်းဒီကုလားတော့ဒီပုံရိပ်ကြီးမစ်ဆွေရဆိုရင်ဩဇာညောင်းနေကြညောင်းနေပြီးလားဖြစ်တယ်ဆိုတဲ့အခါကျတော့သူ့ကိုအဲ့ဒီကိစ္စတွေအတွက်ကိုဟိုတာဝန်ပေးတယ်လို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဟိုဩဇာညောင်းတာတော့ထားပါတော့ခင်ဗျာဟိုပြည်သေးရေးဆိုတာလည်းပဲဟလာပြဿနာတွေအများကြီးပြောရရင်နာမည်ပြတ်တွေအများကြီးဟိုရဲပဲဖြစ်ဖြစ်ဟိုကျွန်တော်တို့ထူထွေဦးချိုရေးပဲဖြစ်ဖြစ်အဓိကလူလူနဲ့ဆက်ဆံရတဲ့ဌာနတွေကအဲ့ဒီနာမည်ပြက်နေတယ်ဟလာတကယ့်ကိုပြုပြင်ပြောင်းလဲရေးလုပ်ဖို့လိုနေတဲ့အုတ်ချွေရန်တရားကြီးကိုဦးမြင့်ဆွေလိုလူမျိုးကလုပ်နိုင်ပါမလားဦးစီသူအောင်မြင
်သူကပြုပြင်ပြောင်းလဲရေးလုပ်ဖို့ဆိုတဲ့ယူရည်ချက်နဲ့သူ့ကိုထည့်တာမဟုတ်ဘူးခုနကတော့ကျွန်တော်ပြောရည်ဒီမှာရိုးရှင်းပါတယ်ဒီကျွန်တော်တို့တိုင်းပြည်မှာနိုင်ငံရေးဆိုတာနိုင်ငံရေးကြီးရဲ့ပြတ်ကျွန်တော်တို့ကတော့မကြည့်ပါဘူးကျွန်တော်ကတော့မကြည့်ပါဘူးကျွန်တော်ကြည့်တာနိုင်ငံရေးဆိုတာဒီအချိုးစီးပွားရဲ့ဟိုလက်အောက်ခံပါပဲအာဏာတွေဘာဖြစ်လို့ဒီလောက်တော့မှရယူထားကြတယ်နှစ်ပေါင်း50ကျော်ဆက်အနာရှင်တွေကဘာလို့ထုတ်ပြန်ထားကြကြလဲဆိုတော့အချိုးစီးပွားကိစ္စပ
ါ
ကိုချိုးစီးပွားကွန်ပျူတာစုအချိုးစီးပွားဒါကိုယ်နဲ့မိဆက်ပြီးတဲ့အချိုးစီးပွားဒီဘက်ကိုလုပ်တယ်ဆိုတာဒါလောကထင်ရှားနေတဲ့ကိစ္စပါအ
ား
လုံးကချမ်းသာကြတယ်ကျွေးဝကြတယ်တိုက်ပြရတော့ဆင်းရဲမွေးတည်သွားတယ်အဲ့ဒီအတွက်ကိုဒါနောက်ဆုံးအချိန်မှာအပြောင်းလဲဖြစ်လာတာတော့မှန်ပါရဲ့ဒါပေမဲ့ဒီအပြောင်းလဲတဲ့မှာမှပြန်ပြီးတော့မှကာကွယ်ခြင်းနဲ့ပြန်ပြီးတော့ဟိုထိန်းသိမ်းခြင်းနဲ့ဆိုတဲ့အနေအထားမျိုးကြီးကြောင့်ဒါကိုခလိုက်လို့ကျွန်တော်ထင်ပါတယ်ဒါကျွန်တော်ရှင်းရှင်းလင်းလင်းမြင်တာပါဘာမှဒါတိုက်ပြီးကိုပြည်ပြောင်းလဲရေးကိုရှေ့ကိုသွားဖို့လို့ဘာလို့ညာလို့မဟုတ်ဘူးဆိုတာဘာလို့ဘာဖြစ်လို့လဲဆိုတော့
ဟုတ်ကဲ့ဦးဇီတော်ဟုတ်ပါဘူးဟုတ်ကဲ့ဒီကိုကျိုးစီပွားနေဟိုလုံနေတဲ့လူတွေနောက်ပြီးတော့ကိုကြီးစီပွားလုံနေတဲ့ဟာတွေကိုကာကွယ်တဲ့လူတွေဆိုတော့ဥစ္စာကျွန်တော်တို့ရှင်းရှင်းလင်းလင်းနေပြီးသားပါပဲဟုတ်ကဲ့ဒေါ်ရမျိုးသိဦးဘယ်လိုဦးမြင့်စွေရဲ့မိသားစုဝင်ဦးဟာဟလာနိုင်ငံသားခံယူထားတယ်ဆိုပြီးတော့ပြီးခဲ့တဲ့ချိန်တုန်းကသူ့ကိုတင်လို့လို့ပြီးတော့မတင်မဲထားလိုက necklace ပေါ့လေဒီဥစားကတန်ခတ်အေးယူထားတဲ့စင်ထဲမှာပါနေလို့မရှိသေးတယ်ခုနနိုင်ငံသားမိသားစုဝင်နိုင်ငံသားခံယူထားတဲ့ကိစ္စဟလာဒီ American ရဲ့တန်ခတ်ရေးယူထားတဲ့စင်းထဲမှာပါနေသေးတဲ့ကိစ္စဒီနှစ်ချက်စလုံးရှိနေတာပြီးသားလူကိုတပ်ဖက်ကတင်လိုက်တယ်ဆိုတော့ကအမေရိကန်ကိုရောဒေါက်ဆန်းစုကြည်ကိုပါတရွေးဆွတ်လိုက်တယ်လို့ပြောလို့မရဘူးလ
ားအဲသူကတော့အဲတနည်းအားဖြင့်ပြောရင်တော့ဗောလေဟိုစိန်ခေါ်လိုက်တဲ့သဘောတော့ရှိနေတာအဲနောက်တစ်ပတ်ကကြည့်ရင်ဗောလေအဲပထမတစ်ချိန်ကျွန်တော်တို့ပြန်ဖုံးကိုဒုတိယသမရမတင်ပြန်လို့လားအာဒီဦးမြင့်ဆွေကိုဒုတိယသမ္မတတင်ဖို့ကြိုးစားခဲ့တယ်။ဒါပေမဲ့အဲ့ဒီအချိန်ကဲကဒီဦးမြင့်ဆွေကိုနောက်တစ်ချိန်မှာဒုတိယသမ္မတနေရာကိုတင်ဖို့အတွက်ကြိုတင်ပြင်ဆင်ပြီးတော့တတ်မှတ်ထားခဲ့တဲ့သဘောမျိုးရှိတယ်လို့လည်းကျွန်တော်ကသုံးသပ်တယ်ဗျ။ဟု
တ်ကဲ့။
အဲ့ဒီအတွက်ကြောင့်မလို့ဒီဦးမြင့်ဆွေရဲ့ဒီသားနဲ့ပတ်သက်တဲ့ဒီနိုင်ငံသားဖြစ်မှုအထောက်အထားတွေကိုအားလုံးပြင်ဆင်ပြီးတဲ့ကာလแต่อคูณโอเฉินนี่မျိုးကြတော့မှာတပ်ဖက်ကနေပြီးတော့ဥမြင့်ဆွေကိုဒုတိယသမရအဖြစ်ပြန်ပြီးတော့အဆိုပြုလာလို့ကျွန်တော်ကနားလေတယ်။အဲနောက်တစ်ခုနောက်တစ်ခုအနေနဲ့ကျွန်တော်တို့ကဘာလို့ကြည့်ရမလဲဆိုတော့ကျွန်တော်အများအဖြစ်တော့ဟို2015ရွေးကောက်ပွဲမှာဥမြင့်ဆွေကလည်းပဲဝင်ပြီးတော့ပြိုင်ခဲ့တယ်။နောက်ငါးနှစ်သူဝင်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့တယ်။အခုရွေးကောက်ပွဲမှာဝင်ပြိုင်တော့သူခွက်ခွက်လာအောင်ရှုံးခဲ့တယ်။အဲ့ဒီသဘောကဘာပြလဲဆိုတော့တို့ကိုပြည်သူလူထုကလုံးဝမလိုချင်ဘူးပြည်သူလူထု
တော်ရမျိုးသိင်တော်ရမျိုးသိင်ဦးမြင့်စွေက
ကျွန်တော်ဘာလို့ရှင်းရမလဲ
တော်ရမျိုးသိင်ဦးမြင့်စွေကတော်ရမျိုးသိင်ဦးမြင့်စွေကရွေးကောက်ပွဲဝင်ရလား
ရှားလား
ဦးမြင့်စွေကဦးမြင့်စွေကရွေးကောက်ပွဲဝင်ရလားတော်ရမျိုးသိင
်ဟုတ်ကဲ့ရွေးကောက်ပွဲဝင်ခဲ့ပါလေ
ဟာလားဘယ်နေရာဝင်တာလဲ
ဟုတ်ကဲ့အခုကိုစစ်ကြီးခဏလိုကနေဝင်ခဲ့ပါလ
ေဟုတ်ပြီဟုတ်ပြီခုနတော်ရမျိုးသိင်ပြောတာတက်ကတော့လောက်ပဲလူရေးစရာရှားသလားဟာလား
ဟုတ်ကဲ့ဒီပြန်တမတော်ဘက်ကဗျာတလောက်ပဲလူရွေးစရာရှားလာပြီ
လားဒါဆိုရင်တော့ခုန
တမတော်အနေနဲ့အပီလူလူတို့နဲ့အဆင်ပြေဖို့လိုအပ်နေတယ်။တော့ပီလူလူတို့နဲ့ပို့ပြီးတော့ဆက်ဆံရေးကောင်းကြွနေပီလူလူတို့ရဲ့ဆန္ဒနဲ့အညီအလုံးလုံးချင်းနဲ့ဆိုရင်ကျွန်တော်အများအပြင်ပီလူလူတို့ကပူပူနွေးနွေးဟလာဟိုရမခံပါဘူးလို့ပြောတဲ့လူတယောက်ကိုဘာဖြစ်လို့ရွေးရတ
ာဒါဆိုရင်တော့ခုနတို့ကဟလာဦးစီတော်မြင့်ဦးစီတော်မြင့်ဆွေးနွေးသွားတဲ့အချက်တွေကပို့ပြီးတော့အခရာကြလေးထင်တယ်တော်ရမျိုးသိခဏလေးစောက်ခဏလေးစောက်ကျွန်တော်တို့တော်တော်ရှင်နောက်ထပ်2ယောက်ကြံသေးတယ်ကျွန်တော်တော်တော်ရှင်ရဲ့ဆွေးနွေးချက်ကိုအရင်ဆုံးဆက်နားထောင်လိုက်ကြရအောင်နော်အရင်ဆုံးတော့ကိုဇာနီမောင်네덜란드ကကိုဇာနီမောင်ကိုဇာနီမောင်ဘယ်လိုသဘောရတယ်လဲ
ဒီလူလူတော်အမျိုးသားတော်နဲ့တမ်းတော်ကရွေးချယ်တော့ဒီဒုတိယသမ္မတတုံးနဲ့ကျွန်တော်အနေနဲ့တော့ဘယ်လိုပဲတိုက်ခံနေရှိရှိဒီဒီအနေဒီကပဲဒါအိပေါ့အဓိကသမရတဲ့အပြင်ဟောဒါပေမဲ့ဒါစေဆိုးကလည်းညစ်နေတော့သူကကာလုံနဲ့ဒီစစ်ဖို့တမသားလည်းညစ်မှဆိုတော့ဒါအဲ့ဒါကအဲ့ဒီတော့ကတော့ဒီဖြူဟာတွေမဟာဖြူဟာတွေဆိုတော့ဒါ NND စိတ်ပိုင်းခေါင်းဆောင်တွေမှာရှိနေပါလိမ့်မယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုဇာနီမောင်ကျေးဇူးများကြီးတင်ပါတယ်နေတဲ့လန်ကနေဆွေးနွေးတာအခုတစ်ခေါက်ကစိုင်းအောင်ကျော်ဆန်းဆိုင်အောင်ကျော်ဆန်းကရောဘယ်လိုသဘောရတယ်လဲ
။တော်ရာဦးမြင့်ဆွေကိုရွေးပေးလိုက်တဲ့အတွက်ပြည်တော်ကြောက်ရ။ဒေါက်တာအဦးထင်ကျော်ပဲကျွန်တော်သဘောကျ။ဦးထင်ကျော်ကသူကတိုင်းကျိုးပြည်ကျိုးကိုဆောင်ရနိုင်မယ်။အောင်စားစုဒေါက်စားစုကြီးရဲ့လူလုံးတော်လည်းဖြစ်တယ်နော်။သူကတိုင်းပြည်ရဲ့အနာဂတ်ကိုဆောင်ရနိုင်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါဆိုင်အောင်ကျော်ဆန်းကျေးဇူးအများကြီးတင်ပါတယ်။ကျွန်တော်တို့မိဒီလာမျိုးကတောတာရှင်ဦးစိန်မောင်ကလည်းပဲခုနဦးထင်ကျော်နဲ့ဦးဟန်ရီဗန်တီယူတို့နဲ့ပတ်သက်ပြီးတော့သူကတော့သဘောတူတယ်ဒါပေမဲ့တမ်မတော်ကတင်သွင်းတဲ့ဒုသမနာလောင်ကတော့ပြည်သူပြည်သားအလုံးမမျှော်လင့်မတောင့်တတဲ့အံ့အားတင်သွားလောက်အောင်ထူးခြားတဲ့သူဖြစ်နေတယ်တဲ့တမိုင်းကြောင်မကောင်းပြည်သူအမုန်းကိုခံယူခဲ့ရသူဖြစ်နေတယ်ဆရာနာရှင်ကြီးရဲ့အမိန်အောက်မှာသာကျင်လည်လှူရှားနေခဲ့ရသူဖြစ်လို့ပြည်သူအကျိုးပြုစိတ်ဓာတ်နဲ့အမှုအကျင့်မရှိခဲ့သူလို့ဝေဖန်တာခံရသူဖြစ်တယ်နိုင်ငံရေးနဲ့နိုင်ငံအရေးသဘောတရားအတွင်းမြေမရှိသူလို့လည်းတုံ့သက်ခံရသူဖြစ်တယ်ပုံမှန်59စာလုံးနဲ့ညီဆွန်းနေသူအခုတော့မကြီးတော့ဘူးပေါ့နော်ကျွန်တော်လည်းပဲဒါတော့စစ်စစ်တဲ့လူတွေအလုပ်လို့ထင်ပါတယ် နာမည်ပြည့်စင်အသွင်ခံထားရသူလည်းဖြစ်နေတယ်လို့သိရတယ်။ဒါကြောင့်အန်ဟောလောက်ဆရာဖြစ်ပြီးမသိတော်ဘူးလို့ထင်မြင်မိတယ်တဲ့။ဒီပုဂ္ဂိုလ်တည်းစာရင်ဒီသောတာရှင်ဦးစိန်ပေါင်းအကြံပြုထားတာကသူရဦးဝေးမြင့်လို့ပုဂ္ဂိုလ်ကမှတင်တော်ဦးမယ်လို့ထင်မိပါတယ်တဲ့။ဦးစိန်ပေါင်းရဲ့သဘောထားပါ။နောက်တစ်ခါကျွန်တော်တို့အတန်းဖိုင်ပေးပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်တူလည်းရှိပါတယ်။ကိုနေလင်းဦးပါ။သူရဲ့ဆွေးနွေးချက်ကိုလည်းနောက်ထောင်ကြည့်ကြပါဦး
။ဒီခန္ဓာအတွက်ကျွန်တော်တွေးပူမိတဲ့အကြောင်းကိုလူရင်တူရှင်းပဲပြောပြရစီဒုတိယသမရ3ပေါ်ပေါက်လာပြီလျင်ပထမသမရကြီးဖြစ်မိသူမှာဥထင်ကျော်ဖြစ်ပြီးဒုတိယသမရမှာဥမြင့်ဆွေဖြစ်မိဧကံမလွဲပါကျွန်တော်ပြောခြင်းတဲ့အကြောင်းတစ်ခုကအင်အားကြီးတဲ့အဖွဲ့စည်းတစ်ခုမှဥထင်ကျော်အားလုံးကြံတက်ဖြတ်လိုက်ပါလျင်ဥမြင့်ဆွေသည်အလိုအလျောက်သမရကြီးဖြစ်လာပါမည်အစိုးရဝန်ကြီးတွေကိုပြန်လဲပြောင်းလဲဖွဲ့စည်းပြေးလိုက်ပါလျင်မြမတနိုင်ငံလုံးသည်စွကြံဘဝသို့ပြန်လဲရောက်ရှိသွားနိုင်ပါသည် NLD လွှတ်တော်အမှန်များ၏ပါဇက်သည်လဲတနတ်ကိုမရှင်နိုင်ကြတော့ပါဒီအဖြစ်မျိုးမရောက်အောင်ဘယ်လိုကာကွယ်ကြမလဲအဲ့လိုဖြစ်ရင်တော့ဘယ်လိုလုပ်ကြမလဲဆိုတာပြန်လဲစဉ်းစားထားသင့်ပါသည်
တော်ရရှင်ကိုနေလင်းဦးပါဆိုတော့ဒီဆွေးနွေးချက်တွေကိုကြည့်ရင်လူတွေမှာစိုးရိမ်ချက်တွေရှိနေတယ်ဆိုတာကျွန်တော်တို့ခမန်းကြည့်လို့ရပါတယ်ခန်းစားကြည့်လို့ရပါတယ်ဆိုတော့ဦးစီသူအောင်မြင့်အခုလိုအခြေအနေမှာတူကတော့ဒါကျွန်တော်တို့သမရဖြစ်မယ်အများကခမန်းထားတာတော့ဦးထင်ကျော်ကသမရဖြစ်မယ်ဖြစ်အောင်လဲပဲဒါ NLD ကနေပြီးတော့စနစ်တကျမဲပေးရွေးချယ်တဲ့နေရာမှာစနစ်တကျလုပ်လိမ့်မယ်လို့ကျွန်တော်တို့ဒီလိုပဲခမန်းရတာပေါ့နော်အဲဒီလိုပဲဒုသမရတစ်ကဒီပုံစံအတိုင်းဆိုရင်အခုမဲခွန်းမဲ့ဆုံးဖြတ်မဲ့ပုံစံအတိုင်းဆိုရင်ဒုသမရတစ်ကဦးမြင့်ဆွေဖြစ်မယ်တခါဒုသမရနှစ်ကဦးဟင်ရီဗန်တီယူကဒုသမရနဲ့နေရာကိုရောက်မယ်ဘာဖြစ်လို့လဲဆိုတော့ဒုသမရကောဒုသမရတစ်နေရာကိုရော NLD ကလိုချင်လို့မရဘူးချင်းနေရာအဲ့လိုမဟုတ်အဲ့အဲ့လိုရှိနေတယ်မလား
ဟုတ်ပါတယ်အခုဟိုနည်းနည်းလေးကျွန်တော်တို့ဒီမှာဟိုဘာလဲနားလည်မှုလွဲတာတခုကျွန်တော်ရှင်းပြခြင်းနဲ
့ဟုတ်ကဲ့
ဒုသမရတစ်ဒုသမရနှစ်ဆိုတဲ့ဥစ္စာအကျွန်တော်သိချာကြည့်တယ်ဖွဲ့စည်းပုံခြေကဥပဒေထဲမှာရောသမရရွေးချယ်တင်မြှောက်ရေးဥပဒေနည်းဥပဒေထဲမှာဓမ္မဘတ်မပါဘူးအဲ့တော့အဲ့ဒီမှာပါတာတခုပဲပါတယ်အရေးကြီးတဲ့ဟိုအချက်လို့လည်းပြောလို့ရပါတယ်သမရကဒီလိုတစ်ခုအကြောင်းကြောင့်သူအနားယူမယ်ဒီမဆွဆွဲဖြစ်တယ်လို့နှုတ်ထွက်ရမယ်တခုခုကြောင့်ပေါ့သမရကသူကနားသွားပြီဆိုတဲ့ခါကျလို့ရှိရဲ့နားသွားပြီဆိုတာနဲ့အဲ့ဒီဒုတိယမဲအများဆုံးရထားသူလို့ခေါ်တယ
်အ
ဲ့ဒီဒုတိယသမရကသူကယာယီသမရဖြစ်လာလိမ့်မယ်အဲ့ဒီသူယာယီသမရဖြစ်တယ်ဆိုတာကလည်းအလွန်အချင်းတူတောင်းပါတယ်အလွန်ကျွန်တော်ထင်တယ်နှစ်ပတ်ပတ်ဝန်းကျင်လောက်ပဲရှိပါလိမ့်မယ်အဲ့ဒီကာလအတွင်းမှာဒါတော့လို့သမရကြီးကလွတ်လပ်သွားပြီလွတ်လပ်သွားပြီဆိုတာနဲ့အဲ့ဒီသမရကိုပင်ရကနေသူရွေးပေးလိုက်တယ်ဥမာဥတင်ကျော်တကယ်လို့အဲ့လိုဖြစ်တယ်ဆိုရင်ဥတင်ကျော်ကိုပြည်သူ့တော်ကရွေးပေးလိုက်တယ်ဆိုရင်ပြည်သူ့တော်အစည်းအဝေးကိုပြန်ပြီးတော့လုပ်ပြီးတော့မှအဲ့ဒီရွေးကောက်ခံတွေကနောက်ထပ်ဒုသမရတယောက်သူရွေးပေးရမယ်ရွေးပေးပြီးတာနဲ့ဘုရားတော်ကလို့စုံကြီးပေါ့ပြည်သူ့တော်အစည်းအဝေးတခါပြန်ခေါ်ပြီးရယ်အဲ့ဒုသမရ၃ယောက်ထဲကမှအဲ့ဒီသမရတယောက်ကိုရွေးပေးရ
မယ်ဆိုတော့
ယာယီသမရဆိုတာခိတ္တခဏပဲသူကဖြစ်မှာ
ဟုတ်ကဲ့
တော့အဲ့ဒီအတွက်လောက်ကတော့သူရမလို့ဒါပေမဲ့တော့မပြောတတ်ဘူးပေါ့နော
်ဟုတ်ကဲ့ကျွန်တော
်နှစ်ပတ်လောက်အတွင်းမှာကိုဒီသမရကဘလောက်ပြင်းလဲအပြောင်းလဲကြီးကြီးမှလုံးလိုက်မလဲပါညာဒါကတော့ကျွန်တော်တို့မပြောတတ်
ဘူးဒါပေမဲ့အကျုံလ
ည်းမကျုံဘ
ူးဟုတ်ကဲ့ဆိုအခုဒီဒုတိယသမရ၃ဦးရွေးချယ်ထားတဲ့ပုံနဲ့ဟဲ့လားသမရဖြစ်လာမဲ့ပုံနောက်အစိုးရအဖွဲ့ပေါ်လာမဲ့ပုံဒီအစိုးရအဖွဲ့ကအားကောင်းမောင်းတဲ့အလုပ်တွေကလုပ်စရာတွေကအများကြီးပြဿနာတွေကလည်းအများကြီးအရှုပ်ထူးတွေကလည်းအများကြီးလူတွေရဲ့မျှော်လင့်ချက်တွေကလည်းအများကြီးအဲ့ဒီအများကြီးတွေကြားထဲမှာအစိုးရကအားကောင်းမောင်းတဲ့ဟဲ့လားအလားအချိန်အဟုန်နဲ့မောင်းနေနိုင်ဖို့အတွက်ဒီဒုတိယသမရ၃ဦးရွေးချယ်ထားတဲ့ပုံစံကအဲ့ဒီအချိန်အဟုန်လိုအပ်တဲ့အချိန်အဟုန်အတိုင်းကိုသွားနိုင်မယ်လို့ဦးစီးသူအောင်မြင်ထင်လား
အဲကျွန်တော်ထင်တာကတော့ဒီဒုတိယသမရ၃ဦးအပေါ်မှာမူမတည်ပါဘူးတကယ်တော့အစိုးရအဖွဲ့ကိုဦးဆောင်မယ်ဆိုတာဒေါက်ဆန်းစုကြည်ကဦးဆောင်မယ်ဆိုတာပြောထားပြီးသားပဲအဲ့တော့သမရဖြစ်လာမဲ့လူကဒေါက်ဆန်းစုကြည်ကိုကူညီမဲ့လူပဲသူကဖြစ်နေတယ်ဆိုတော့ဒေါက်ဆန်းစုကြည်ရဲ့သူကမောင်းနေမှာပါ
သူ
မောင်းနေမယ်ဆိုတဲ့ခါကျတော့ခုနကမိကိုကျွန်တော်ပြန်ဖြေရရင်နှစ်ချက်ပဲရှိတယ်တစ်ချက်ကတော့အခုဒီတာဝန်ကိုပြောင်းရယူလိုက်ရမယ်ဒီ NLD ဝန်ကြီးတွေခုနကတော့လို့ဒုသမရတွေတခြားသောဒီတော်သူအဖြစ်လူတွေပေါ့နော်နောက်တိုင်းနဲ့ပြည်တွေကဝန်ကြီးချုပ်တွေအဲ့ဒီအစိုးရအဖွဲ့ဝင်ဝန်ကြီးတွေအကုန်လုံးရဲ့အရေးချင်းကအဓိကမူတည်တယ်ဒုတိယအချက်ကတော့ဒီတိုင်းပြည်ရဲ့ပေါ်လာမဲ့အစိုးရအဖွဲ့အဖြစ်အပြီးပြည့်ရဲ့ပုံစံကစက်မတော်သားတွေနဲ့ဒီခုနကတော့ရွေးကောက်ခံနေတဲ့ပူပေါင်းပြီးတော့မှအုပ်ချုပ်တယ်ဆိုတဲ့ပုံစံမျိုးပေါ်နေတာဖြစ်တဲ့အထိတ်ဆောင်မလို့ဒီခုနကတော့ရွေးကောက်ခံနေတဲ့စက်မတော်သားအရာရှိတွေနဲ့ဘလောက်ပြောင်းနိုင်တယ်လေဘလောက်တယောက်နဲ့တယောက်အချင်းချင်းညှိနှိုင်းနိုင်တယ်ဆိုတဲ့ပုံမှာမူတည်ပြီးတော့မှကျွန်တော်တို့ကငင်းငင်းကြီးတွေကျွန်တော်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးတွေအဲ့ဒါတွေကအကုန်လုံးဖြစ်လာတယ်လို့ထင်ပါတယ
်ဟုတ်ကဲ့တော်တော်ရမျိုးသိရင်ခုနမဆုံးသေးတဲ့ဇာတ်အပြင်ကျွန်တော်အခုမေးခွန်းလည်းဖြေပါခင်ဗျအ
ဲကျွန်တော်မြင်တာတော့ဗျာဟိုခုနကိုရှိရောမြင့်ဆွေးနွေးသွားတဲ့အချိန်မှာကျွန်တော်တို့ကဘာလို့လဲဆိုတော့အဲသမရနဲ့ဒုတိယသမရအများကြီး 越前边庙前山那五百里谷，变成那么六二八的呀，你五百里谷变成么啊？就那个比方说六多嘛，六百个西吧，就那说了点那个话，这个路怎么了哈？这苦苦讲的苦苦讲，老天爷的输赢，都得要怎么了哈？我阿青干了不闹呗，下雨怎么了去打完摊上旅游？阿青干了不闹对嘛？对吧？不怎么么不的，你老帮咱牛五百里嘛？变成出边来路六二八的，那不要牛的嘛嘞？哪路变成来路六二八的？哎，你那么老奶牛是耶？啊，叫的姑姑家里咯，那昨天怎么啦？伢伊怎么去？我嘛超那边的，等那边的，啥比咯？我从端来买素烟，叫那路等地的男人也叫我来做，哎，伢伊提干奶奶路叫那娃儿咪嘛来着？那不要，那是素烟啊，你那玻璃，这玻璃没素烟啊，你那，叫那你阿天。那多少三十几的
？OK，
刚上步，
对对对。
我早上我看表皮，过了嘛，皮带个叫么路？多少三十几？宝马路都在将军路呢，偷看我表皮也记得路密码的。
OK， 再问啥子呀？罗，你们讲那看见路就拿罗路密码的，就那如果那上班弄个孙女的，那五元六分体育的，一年度的，是来不够，是来不够，孙女在哪里表包？
OK， 我说的是呢，我说到巴雷水呢，第四来，五万天我最高一年嘛，这车答应打的哦，这车旅的哦，巴雷尼亚的，就是说交通的加的，哎咯，五万天个，都欧洲一，双一路西呢。
OK，
那阿古，这个路要没有啥个欧洲一的哦，那应该一啊多往上是也改呢，欧洲一是咯，第四来我先六万天个咯，都99。
ကိုကိုင်းကိုင်းနိုင်နေလို့ကျွန်တော်ဇုံကြည့်ပါတယ်လို့အဲ့ဒါတခုလေးပြောချင်တယ်ကြာဟုတ်ကဲ့ပါခင်ဗျာပင်နိုင်ဆွေးနွေးပြတဲ့ဦးစီသူအောင်မြင့်ဒေါက်တာရံမျိုးသိန်းတိုင်းပေါင်းဆွေးနွေးကြတဲ့ဆလိုင်းပွဲကိုဦးတန်းအောင်ကိုစားနေမောင်းဆိုင်အောင်ကျော်ဆန်းတို့အပြင်မချက်ပေးဖို့ဆွေးနွေးကြသူတွေထူးသဖြင့်ဒီလိုင်းကနောက်ထောင်နဲ့ဒေါက်တာရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်
ထလို့သူမဆူမွန်တဲ့အတူကိုကျော်သိန်းစီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ဒီစီစဉ်ကိုအခုလိုစနေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရစေ။ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြည်ဆောင်တော်မှာပါကြန့်ရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုပြောပြပေးပါအောင်ကုသညုံရဲ့
။ကောင်းပါပြီခင်ဗျာ။ဒီကုလသမဂ္ဂကနေပြီးတော့ကမန်ကထပြုစီစဉ်တဲ့ဆီးရီးယားညီညာရေးဆွေးနွေးပွဲတွေကိုစီစဉ်ထားတဲ့အချိန်မှာတနင်္လာနေ့မှာလှုပ်သွားမယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ဂရီကပြောလိုက်ပါတယ်။ဆီးရီးယားဆွေးနွေးဘက်ကဒီမစ္စတာဂရီရဲ့ဆွေးနွေးဖြစ်ဆိုရင်အပြစ်ရသဘောတူညီချက်ကိုချိုးဖောက်တယ်လို့ဆွဆွဲမှုတွေရှိနေတဲ့ကြားကလည်းပဲခုလိုဆွေးနွေးပွဲကိုလုပ်မှာဖြစ်ပါတယ်။စနေနေ့မှာဒီအမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားတို့ကနှစ်ဆင်ပြုလုပ်နေကြပူးရွှဲဆေးလေ့ကျင့်မှုတွေကိုစတင်လိုက်ပြီးဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကခုလိုဆေးပြလေ့ကျင့်မှုတွေကနေတိုက်ခိုက်မှုတစ်ခုခုဖြစ်လာရင်ချက်ချင်းလက်တုံပြန်လက်စားချိန်မယ်ဆိုပြီးတော့နှစ်ဆင်လုပ်နေကြတိုင်ချင်းချောက်ခဲ့ပြီးတဲ့နောက်ရပိုင်းကြမှာပဲခုလိုပူးတွဲဆေးလေ့ကျင့်မှုတွေစတင်လိုက်တာဖြစ်ပါတယ်ရှီကာဂိုမြို့မှာလုပ်တဲ့မစ္စစီယုံပွဲမှာဆန္ဒပြသူတွေပေါ်မှာကြမ်းဖက်အောင်လှုံ့ဆော်ရဲဆိုပြီးတော့ Republican Party ရဲ့ကိုယ်စားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ Donald Trump ကိုလူတချို့ကပြစ်တင်ပြောပါတယ်။အဲ့ဒီမစ္စစီယုံပွဲလုပ်ဖို့စီစဉ်ထားတဲ့နေရာမှာယုံဆန်ခတ်ဖြစ်တာကြောင့်ပွဲကိုလည်းဖျက်လိုက်ရပါတယ်။တောက်ချနေညာကမစ္စစီယုံပွဲဆင်းပြေဖို့ Donald Trump ရောက်မလာခင်မှာထောင်ကနန်းရှိတဲ့ဆန္ဒပြကန့်ကွက်သူတွေနဲ့ Mr. Trump ကိုထောက်ခံသူတွေကြားမှာယုံဆန်ခတ်မှုတွေဖြစ်ခဲ့တာပါ။အာဖဂန်နစ္စတန်လီဒါကနေပြီးတော့2020ပြည့်နှစ်ရောက်တဲ့အထိလိုအပ်တဲ့အင်အားအဆင့်ကိုရအောင်မှာမဟုတ်ဘူးလို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ဂျီတူကပြောလိုက်ပါတယ်။လီဒါအတွက်မှာထားတဲ့လေရင်တချို့ဟာ2018ခုနှစ်အထိအာဖဂန်နစ္စတန်နိုင်ငံကိုရအောင်မှာမဟုတ်ဘူးလို့ဗိုလ်ချုပ်ကြီးဂျွန်ကမ်ဘယ်ကပြောသွားတာဖြစ်ပါတယ်။သူကဒီအာဖဂန်နစ္စတန်ကအမေရိကန်ရဲ့မြောက်အတလန်တိတ်စာချုပ်ဖွဲ့ဒီ NATO ဖွဲ့ရဲ့တပ်မှုဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကမှတာဝန်တက်တန်းကုံဆုံးသွားတာဖြစ်ပါတယ်။လေရင်တစ်တွေအတွက်လေရင်မှုတွေကိုလေ့ကျင့်ဖို့နောက်ထပ်2နှစ်3နှစ်ထပ်လုပ်အောင်မယ်လို့သူကရှင်းပြခဲ့ပါတယ်။
တရင်ချင်းချုပ်ကိုကုသညုံကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Rashad Smith ဖြစ်ပါတယ်။ VOA American အသံမနဲ့ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနဲ့6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျမရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနန္ဒလောပါ
This program has come to you from the Voice of America, Washington.